Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီလ9ရက်တနင်္ဂနွေနေ့ညဖက်9:00နာရီနေ့ဆယ်နိုင်ဒီစီစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့51တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။နင်္ဂလာပါ။အခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်ပေးပါပါ
။မင်္ဂလာညချမ်းပါရှင်။ကျွန်မတင်ကြီးထိုက်ပါ။မြောက်ကိုရီးယားရဲ့တာဝေးဖြစ်ဒုံးရင်ပြစ်လွတ်မှုကိုဆွေးနွေးဖို့အတွက်ဒီကနေ့တနင်္ဂနွေနေ့မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီကအရေးပေါ်အစည်းအဝေးတရက်ကိုခေါ်ယူထားပါတယ်။ကိုလံဘီယာနိုင်ငံမှာတော့ကိုဝင်ဆောင်အမျိုးသမီး3100ကျော်မှချင်းကနေတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့သမ္မတယွန်းမန်နျူအယ်ဆန်တိုစ်ကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုမှတ်မိုးဖြူနဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်12ခုရဲ့လွတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေအတွက် NLD ပါတီကရာထားသူရဲ့စည်းနဲ့ပတ်သက်ပြီးကြားမှာတော
့ဥပဒေကြီးမှုမှနိုင်ပေါ့နော်ခုစည်းကုံချေကဥပဒေရခွင့်ပြုတဲ့ဒီနေ့ပါလီမန်ရဲ့လွတ်ပိုင်ခွင့်တွေခြေကနေဒီခိုင်းလူမျိုးတွေရဲ့အမျိုးသားအကျိုးစ
ီခြေခိုင်းအမျိုးသားပါတီကဒေါက်တာအေးမောင်ပါရှင်အပြည့်စုံကတော့နောက်ပိုင်းမှာတင်ပြတော့မှာပါဒီနောက်မှာတော့မြမဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်တော့မှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥစီတူအောင်မြင်ရဲ့မြမအရေးသုံးသက်ချက်မြမပြည်မပေးစာများထူးခြားဆန်းများသတင်းများစီစဉ်ကိုနားဆင်ရမှာပါခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့ထိတ်တန့်ရောက်သတင်းတွေကိုမတ်သိငင်ထိုင်းနဲ့မမိုးဖြူတို့ကပြောပြပေးကြပါအောင်ရှင်
ကြေကြေပြင်းပြဝေဖန်ခံရတဲ့မြောက်ကိုရီးယားရဲ့တာဝေးပြစ်ထုံးရင်ပြစ်လွတ်မှုကိုဆွေးနွေးဖို့အတွက်ဒီကနေ့တနင်္ဂနွေနေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီကအရေးပေါ်အစည်းအဝေးတရက်ကျင်းပဖို့ရှိနေပါတယ်။မြောက်ကိုရီးယားတို့ကဂျိုရူတလုံးတည်ဆောင်သွားတယ်လို့ပြောဆိုတဲ့ထုံးရင်တစင်းကိုနိုင်ငံအနောက်မြောက်ပိုင်းတရုတ်နယ်စပ်အနီးကဒေါင်ချန်ရီဂျိုရူလွတ်တင်ရေးစခန်းကနေဒီကနေ့တနင်္ဂနွေနေ့မနက်ခင်းမှာလွတ်တင်လိုက်တာဖြစ်ပါတယ်။ထုံးရင်လွတ်တင်မှုအပေါ်ချက်ချင်းဆိုသလိုကဘာတလောမှာဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်ကမြောက်ကိုရီးယားရဲ့ဆောင်ရွက်ချက်ဟာလုံးဝမနှစ်သက်စရာဖြစ်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးအဖွဲ့အကြီးအကဲတို့ကလည်းအလားတူထုတ်ပြန်ပြီးတဲ့ခါရောက်တော့ရှုတ်ချပြောဆိုပါတယ်။ကိုရီးယားနိုင်ငံရဲ့အဆိုအပြင်ဂျိုရူတလုံးတည်ဆောင်သွားတယ်ဆိုတဲ့တာဝေးပြဒုံးရင်ကိုဒီကနေ့ပြစ်လွတ်တာမှာပြစ်လွတ်တာဟာဆိုရင်ပေဒင်းဒုံးချီနီးပညာကိုအသုံးမပြုဖို့ကုလသမဂ္ဂကပိတ်ပင်ကန့်သတ်ထားတာကိုအန်တုလှုပ်ဆောင်လိုက်တာပဲဖြစ်ပါတယ်။ဒီကနေ့ပြစ်လွတ်လိုက်တဲ့ဒုံးရင်ဟာတောင်ဘက်စူးစူးလမ်းကြောင်းကိုဥတီပြီးတော့တရုတ်ဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါကျွန်းတွေဘက်ကနေဖြတ်တန်းသွားပါတယ်။ဒီနောက်မှာတော့ဒုံးရင်ပြစ်လွတ်လိုက်တဲ့ဆိုတာကိုတရားဝင်အတည်ပြုတဲ့ကြေညာချက်ကိုမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCNA ကနေတဆင့်ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။
ထိုင်ဝမ်ကျွန်းရဲ့နောက်တောင်ဘက်ကန်ယူရမ်မြို့တိုင်းနယ်မှာလှုပ်ခတ်ခဲ့တဲ့အင်အားဖြင့်ငရင်တန်ကနေအသက်ရှင်ကြံသူတွေကိုရှာဖွေဖို့ဒီကနေ့တနင်္ဂနွေနေ့မှာထောင်နဲ့ချီတဲ့ကဲဆေးကြီးလူသားတွေအပျက်စီးပုံကြီးတွေကိုတူဖော်ဖယ်ရှားနေကြပါတယ်။လူနှစ်သန်းကျော်နေထိုင်တဲ့ထိုင်နယ်မြို့မှာစနေနေ့အာယုံမတက်ခင်ကအင်အား 6.4 magnitude ရှိတဲ့ငရင်လှုပ်ခတ်ခဲ့တဲ့အတွက်အနည်းဆုံး24ဦးသေဆုံးပြီး500ကျော်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။တီဆုံးတရားရသူအများစုကမမှတ်မိနိုင်လောက်အောင်ပြားပြားဝေပြိုကျသွားခဲ့တဲ့18ထပ်တိုက်မှာနေထိုင်ခဲ့ကြသူတွေဖြစ်ပါတယ်။အဆောက်အုံဆောက်လုပ်တဲ့နေရာမှာလိုက်နာရမယ့်စီမင်းသတ်မှတ်ချက်တွေကိုချိုးဖောက်ခဲ့သလားဆိုတာစုံစမ်းစစ်ဆေးမယ်လို့တာဝန်ရှိသူတွေကပြောပါတယ်။တချို့တဝက်ပြိုကျခဲ့တဲ့အဆောက်အုံနှစ်ခုကအုတ်မြစ်ကနေတိတိတသားကြီးစောင်းသွားပြီးအနိမ့်ပိုင်းအထက်တွေလည်းဘီလက်မြေနဲ့တမ်မနီဘုံကြီးအောက်မှာပြိမိနေခဲ့ပါတယ်။ငရင်လှုပ်ချိန်မှာအနည်းဆုံးလူပေါင်း250လောက်ဟာသူတို့ရဲ့နေအိမ်ငန်းတွေထဲမှာပိတ်မိနေတယ်လို့ယူဆပြီး120ကျော်လောက်ကပြိုကျခဲ့တဲ့18ထပ်တိုက်ရဲ့အပျက်စီးပုံများမှာပိတ်မိနေစေဖြစ်ပါတယ်။အများအပြားကအပျက်စီးပုံရဲ့အောက်ခြေမှာပိတ်မိနေတယ်လို့အာဏာပိုင်တွေကတနင်္ဂနွေနေ့မနေ့ပိုင်းကပြောဆိုလိုက်ပါတယ်
။ပြီးခဲ့တဲ့အင်္ဂါနေ့ညပိုင်းကဆိုမာလီခီးသည်တင်လေရင်ဘုံပေါက်ကွဲမှုမှာတေဆုံးသွားတဲ့ခီးသည်ကိုသူမတေခင်မှာစစ်ဝတ်စုံဝတ်ထားတဲ့လူနှစ်ယောက်ကလက်ပ်တော့ကွန်ပျူတာတစ်လုံးလှမ်းပေးလိုက်တဲ့ပုံကိုလုံခြုံရေးကင်မရာပေါ်မှာစစ်ဆေးတွေ့ရှိရတယ်လို့ဆိုမာလီအစိုးရတာဝန်ရှိသူတွေကမနေ့စနေနေ့ကပြောဆိုပါတယ်။ ဆိုမာလီအမျိုးသားထောက်လှမ်းရေးအေဂျင်စီမှတည်ဆုံသူခီးတဲ့ကိုယူနီဖောင်းဝတ်ထားသူနှစ်ယောက်ကကွန်ပျူတာတစ်လုံးပုံရှိုးကွယ်ရှိုးပေးလိုက်တဲ့မှတ်တမ်းပုံရိပ်ရှိနေပြီးတေသူဟာလေရင်ဘုံပေါက်ကွဲမှုကြောင့်အပေါက်ကနေလေထဲကိုထွက်ကျတည်ဆုံသွားတာဖြစ်တယ်လို့ဝင်ကြီးအဖွဲ့ရဲ့ပြောခွင့်ရက VOA ဆိုမာလီသတင်းဌာနကိုအတည်ပြုပြောဆိုပါတယ်အစောပိုင်းကတော့ဆိုမာလီထောက်လှမ်းရေးဌာနတာဝန်ရှိသူတယောက်ကဘုံဖောက်သူလို့တန်းပြရှိသူကိုအကူအညီပေးတယ်လို့လူနှစ်ယောက်အပါအဝင်မိုဂါဒီရှု၄စိတ်ဝန်ထမ်းနဲ့ဒေါ်လိုလေးချောင်းဝန်ထမ်းတချို့ကိုဘုံဖောက်မှုအတွေ့စစ်ဆေးထိမ့်သိမ့်မှုတွေလုပ်နေတယ်လို့ VOA ကိုပြောဆိုခဲ့ပါတယ်ထောက်လှမ်းဌာနကစစ်ဆေးရေးမှုတွေကအခုချိန်ထိလူ20လောက်ကိုထိမ့်သိမ့်ထားပြီးဒီလူတွေထဲမှာဘုံဖောက်ခွဲမှုနဲ့ဆက်နွယ်တယ်လို့တန်းပြရှိတဲ့အစိုးရအရာရှိတချို့နဲ့စီးပွားရေးလုပ်ငန်းရှင်တချို့လည်းပါတယ်လို့လည်းပြောဆိုကြပါတယ်ရှင
်အမေရိကန်နိုင်ငံ2016ခုနှစ်သမ္မတရွေးပွဲမှာရှင်ပြိုင်ခွင့်ရဖို့ကြိုးစားနေကြတဲ့ Republican Party ကကိုယ်စားလှယ်လောင်းနေဟာစနေနေ့က New Hampshire ပြည်နယ်စကားစစ်ထိုးပွဲမှာနိုင်ငံခြားရေးဘူဝါဒနဲ့ပတ်သက်ပြီးတင်းတင်းမာမာပြောဆိုကြသလိုပြိုင်ဘက်တွေပေါ်ပြင်းထန်ဝေဖန်တိုက်ခိုက်လာကြပါတယ် New Hampshire ပြည်နယ်မှာ primary အကြိုရွေးချယ်ပွဲလုပ်ဖို့သုံးရက်ပင်လိုတော့တဲ့အချိန်မှာအခုစကားစစ်ထိုးပွဲကိုလုပ်ခဲ့တာဖြစ်ပါတယ်ဒီအကြိုရွေးချယ်ပွဲဟာကိုယ်စားလှယ်လောင်းတော်တော်များများအတွက်ဆက်ပြိုင်မယ်မပြိုင်ဘူးဆိုတာအပြေထွက်မှာဖြစ်တာမို့အထူးအရေးပါတဲ့ရွေးချယ်ပွဲတစ်ခုလည်းဖြစ်ပါတယ်အိုဝါပြည်နယ်ကြိုမဲရလတ်မှာဒုတိယလိုက်ခဲ့တဲ့ဒေါ်နယ်ထရမ့်ကတော့နယူးဟမ်ရှယ်ပြည်နယ်စစ်တမ်းမှာရှေ့ပြန်ရောက်လာခဲ့ပါတယ်။အရင်ကသူအားထားခဲ့တဲ့ပုံကိုယ်ရေးတိုက်ခိုက်စော်ကားတဲ့မဲဆွဲပြောဆိုပုံမျိုးတဲ့မူဝါဒပိုင်းပေါ်ပို့ပြီးတော့အာယုံဆိုင်မဲဆွဲလာတဲ့ထရမ့်ဟာအမေရိကန်နဲ့မက္ကဆီကိုနယ်စပ်တစ်လျှောက်ခြံစည်းရိုးခတ်ဖို့အပါအဝင်သူ့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတင်မာတဲ့ဆိုးဖြူချက်တွေကိုကာကွယ်ပြောဆိုသွားပါတယ်။တက္ကဆက်ပြည်နယ်အထက်လွှတ်တော်မတ်တက်ခရုစ်ကတော့အမေရိကန်လုံခြုံရေးအတွက်စုံစမ်းစစ်ဆေးဆိုင်ရာနည်းလမ်းတွေတို့မြင့်ဆောင်ရွက်တာနဲ့မဟာဗျူဟာကျတဲ့ပြစ်မှတ်အတိအကျကိုလေးချောင်းတိုက်ခိုက်မှုတွေလုပ်နိုင်ဖို့လေးထားပြောဆိုသွားပါလိမ့်။ရှေ့ဆက်မဲ့ရွေးကောက်ပွဲမှာဆက်ပါခွင့်ရဖို့စူးစမ်းရုံးကနေရတဲ့အငိမ့်စားခွဲစိတ်ဆရာဝန်ကြီးဘန်ကာဆင်ကတော့ကိုယ်စားလှယ်လောင်းခရုစ်ကိုတိုက်ခိုက်ပြောဆိုခဲ့ပါလိမ့်။ခရုစ်ရဲ့မဲဆွယ်ဘက်ဝန်ထမ်းတွေကကာဆင်မဲဆွယ်ဘက်ကထွက်သွားပြီလို့သတင်းမှာဖြန့်ခဲ့ပါလိမ့်။ Republican Party ဘက်ကရွေးချယ်ခံတဲ့သမ္မတလောင်းကတော့နိုဝင်ဘာလမှာကျင်းပမယ်သမ္မတရွေးချယ်ပွဲမှာဒီမိုကရက်ကိုယ်စားလှယ်တွေဖြစ်တဲ့နိုင်ငံရေးဝန်ကြီးဟာနိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်ဒါမှမဟုတ် Vermont ပြည်နယ်ထက်လွှတ်တော်အမတ် Bernie Sanders တို့နဲ့ရှင်ပြိုင်ကြရမယ့်အခြေအနေမှာရှိနေပါလေ
။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လှိုင်းဒိုမီတာ24 kHz 1239လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်ကိုလံဘီယာနိုင်ငံကကိုဝင်ဆောင်အမျိုးသမီး3100ကျော်မှာချင်းကနေတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့သမရဟွန်မန်နျူအယ်ဆန်တိုစ်ကပြောဆိုပါရတယ်။ဒါပေမဲ့ဒရေသားရဲ့ဖွံ့ဖြိုးတိုးတက်မှုကိုစိုးစိုးဝါးဝါထိခိုက်တဲ့မိုက်ခရိုဆဖီလီလို့သိကြတဲ့ရောဂါအခြေအနေနဲ့ဒီဗိုင်းရပ်စ်ပိုးချဆက်ဆက်တာကိုပြတဲ့ခံလုံတဲ့အထောက်အထားမရှိဘူးလို့သမရဆန်တိုစ်ကပြောပါရတယ်။ဒီရောဂါကြောင့်မွေးကင်းဆကလေးတွေမှာပုံတံမမှန်တဲ့ဥကောင်းခွန်နဲ့ဖွံ့ဖြိုးမှုနှိမ့်ချတဲ့အုံနောက်တွေဖြစ်လာစေပါတယ်။ဇီကာဗိုင်းရပ်စ်ကိုကုသနိုင်တဲ့ဆေးဝါးကာကွယ်နိုင်တဲ့ဆေးဝါးတွေလည်းမရှိသေးပါဘူး။ဒါအပြင်ဘရာဇီးနိုင်ငံမှာဖြစ်ပွားနေတဲ့ပုံမှန်မဟုတ်တဲ့ကလေးတွေမွေးဖွားနေတာတွေနဲ့ဇီကာဗိုင်းရပ်စ်ကြာဓာတ်ရိုက်ဆက်နွယ်မှုရှိသလားဆိုတာကိုလည်းသိပံပညာရှင်တွေအတိမပြုတ်နိုင်သေးပါဘူး။လူပေါင်း 25,600 ကျော်ဇီကာဗိုင်းရပ်စ်ကူးစက်ခံထားရတဲ့အနေအထားရှိနေတဲ့ကိုလံဘီယာနိုင်ငံကိုမကြခင်မှာပဲအမေရိကန်ရောဂါရှာဖွေရေးကြမ်းကျင်သူတွေလာရောက်ပြီးဇီကာဗိုင်းရပ်စ်ပိုးကူးစက်မှုတွေကိုကူညီဖော်ထုတ်ပေးမှာဖြစ်တယ်လို့လည်းကိုလံဘီယာသမ္မတကမင်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့တောက်ချနေ့ကတော့ကိုလံဘီယာအစိုးရတာဝန်ရှိသူတွေကဇီကာဗိုင်းရပ်စ်ဟာဂီယာဘူယေလို့ခေါ်တဲ့အာယွန်ကြောရောဂါဖြစ်ပွားစေတယ်လို့ပြောဆိုပြီးဒီရောဂါကြောင့်အနည်းဆုံးလူ3ဦးသေဆုံးခဲ့ရပြီလို့လည်းပြောဆိုပါတယ်။ဘရာဇီးနိုင်ငံကကျန်းမာရေးအရာရှိတွေကဇီကာဗိုင်းရပ်စ်ကြောင့်ဥကောင်းသေးပြီးအုံနောက်ဖွံ့ဖြိုးမှုကိုထိခိုက်စေနိုင်တဲ့မိုက်ခရိုဆဖီလီဖြစ်ပွားမှုတွေတိုးများလာတယ်လို့ယူဆချက်ကိုအခိုင်အမာဆက်လက်ပြောဆိုနေတဲ့အချိန်မှာပဲကိုလံဘီယာသမ္မတကဇီကာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုနဲ့ပတ်သက်လို့မိန့်ခွန်းပြောဆိုခဲ့တာဖြစ်ပါတယ်။
မွတ်စလင်တွေနဲ့တသားတည်းရှိကြောင်းပြတဲ့အနေနဲ့မွတ်စလင်မျိုးသမီးတွေဝစ်စင်နဲ့ဥကောင်းကြုံဝစ်စုံဝစ်စင်ခဲ့တဲ့ American College ပါမောက်ခတယောက်ဟာ သူစာသင်နေတဲ့ခရစ်ယာန်ကောလိပ်ကနေအလုပ်ထွက်လိုက်ပါတယ်။ Islam နဲ့ခရစ်ယာန်ဘာသာတွေကိုချိတ်ဆက်ပြီးသူပြောဆိုခဲ့တာတွေအပေါ်အငင်းပွားပြီးတဲ့နောက်အခုလိုအလုပ်ထွက်လိုက်တာဖြစ်ပါတယ်။ Show web ဖြစ်နေထားရမယ့်သဘောတူညီချက်တစ်ခုကိုနှစ်ဖက်ကြားရပြီးတဲ့နောက်အလုပ်ကနေနှုတ်ထွက်ဖို့ဖြစ်လာတာလို့ Wheaton College တွဲဘက်ပါမောက်ခ Lasia Hawkins တို့နဲ့ဒီကောလိပ်နဲ့စနေနေ့ပူးတွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကြေညာချက်အရတခြားဘာသာကိုယ်ကိုယုံကြည်သူတွေဒါမှမဟုတ်ယုံကြည်ကိုယ်ကိုယ်မှုမရှိသူတွေနဲ့ဘာသာရေးယုံကြည်ချက်ကြောင့်ကန့်သက်ခံရသူတွေကြားမှာလေးစားရမယ်ဆွေးနွေးပြောဆိုမှုအတွက်နှစ်ဖက်စလုံးကတာဝန်ရှိတယ်လို့ဖော်ပြခဲ့ပါတယ်။ဒီဇင်ဘာ10ရက် Facebook မှာဖော်ပြချက်အရပါမောက်ခ Hawkins ဟာခရစ်ယာန်ဘာသာဝင်တစ်ယောက်ဖြစ်ပြီးမွတ်စလင်တွေဟာလည်းတူညီတဲ့ဘုရားသခင်ကိုကိုယ်ကိုယ်သူတွေဖြစ်လို့သူတို့နဲ့တူရက်တည်ပါတယ်လို့ပြောဆိုခဲ့ပါတယ်။ကိုယ်ကိုယ်မှုနှစ်ခုစလုံးဘုရားသခင်ရဲ့တရားတော်ဆိုင်ရာတူညီမှုတွေရှိတယ်ဆိုပေမဲ့အခြေခံကြတဲ့ကွာခြားမှုတွေလည်းရှိတယ်လို့ Wheaton College ဘက်ကပြောဆိုခဲ့ပါတယ်။ Direct from Washington The
Voice of America VOA တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့ကပြောပြပေးခဲ့တာပါရှင်။ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်။ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်12ခုရဲ့လွတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေအတွက် NLD ပါတီကရထားသူတွေထက်ကတပွက်ထက်မနည်းကို VOA ကအတည်ပြုထားနိုင်ပါပြီ။အခုအတည်ပြုထားသူတွေဟာပြီးခဲ့တဲ့ရက်ပိုင်း online ပေါ်မှာပြန့်နေပြီး NLD ပါတီထိပ်ပိုင်ခေါင်းဆောင်တွေကတရားဝင်အတည်ပြုမပေးသေးတဲ့စီးရင်ထက်ကအတိုင်းပဲဖြစ်ပါရယ်။ရခိုင်နဲ့ရှမ်းပြည်နယ်တွေမှာတော့တက်ဆိုင်ရာတိုင်းရင်းသားပါတီတွေကနေဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေကိုရဖို့ကြိုးစားပြင်ဆင်နေပါရယ်။ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မမေခါကအခုလိုသတင်းပေးပို့ထားပါရယ်ရှင်။
ဒီနေ့လာနေမှာတနိုင်ငံလုံးကပြည်နယ်နဲ့တိုင်းလွှတ်တော်အစည်းအဝေးတွေစတင်ကျင်းပတော့မှာပါအနိုင်ရပါတီ NLD အနေနဲ့တိုင်းနဲ့ပြည်နယ်12ခုမှာလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာ12နေရာကိုရယူသွားဖို့စီစဉ်ထားပေမဲ့ကျန်တဲ့2နေရာဖြစ်တဲ့ရခိုင်နဲ့ရှမ်းပြည်နယ်မှာတော့လွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေကိုရထားခြင်းမရှိပါဘူးအဲ့ဒီပြည်နယ်2ခုမှာ NLD ပါတီကဒုတိယနဲ့တတိယအများဆုံးပဲအနိုင်ရထားတာကြောင့်လေအဲ့ဒီနေရာတွေကိုခြံလှက်ထားတာပါချိတ်ပိတ်စာအိတ်တွေနဲ့ထည့်ထားတဲ့ NLD ကရွေးချယ်ရထားတဲ့အမည်စင်းတွေဟာပြီးခဲ့တဲ့ February 6ရက်နေ့ကစပြီး online ပေါ်မှာပြန့်နှံ့ခဲ့ပြီးမြေဒါနဲ့ပတ်သက်ပြီးပါတီထိပ်ပိုင်းခေါင်းဆောင်တွေကစီးရင်ထဲမှာပါတဲ့ရထားခံရသူတွေကပါတရားဝင်အတည်ပြုပြောဆိုဖို့အစိုးရပိုင်းကညှင်းဆို့ခဲ့ကြပါတယ်တနင်္ဂနွေနေ့မနက်ပိုင်းမှာသက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကလွှတ်တော်ကိုယ်စားလှယ်တွေကို VOA ကဆက်သွယ်အတည်ပြုရမှာတော့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာအချို့ဟာထွက်ပေါ်နေတဲ့စည်ရင်းတွေကအတိုင်းဖြစ်နေတာကိုတွေ့ရပါတယ်။ကျန်တဲ့တိုင်းနဲ့ပြည်နယ်အချို့ကတော့တရားဝင်အတည်ပြုပေးဖို့ညှင်းဆို့ထားကြပါတယ်။မန်လေးတိုင်းဒေသကြီးက NLD ပါတီတိုင်းလွှတ်တော်ကိုယ်စားလှယ်ဒေါက်တာဇော်မြင့်မောင်ကတော့တနိုင်ငံလုံးအတွက်လူစည်ရင်းကိုအတည်ပြုပေးဖို့ထီသူမတည်ဘူးလို့ဆိုပြီးမန်လေးတိုင်းအတွက်သာအခုလိုပြောဆိုခဲ့ပါတယ်
။ဟောငွန်ကျွန်တော်မန်လေးတိုင်းကပေါင်ကျော်ဦးနဲ့ဒေါက်တာခင်မောင်ထေးပါဥက္ကဋ္ဌဦးအောင်ကျော်ဦးတိုင်းဆိုတော့ကျွန်တော်တိုင်းနာမရှိဘူးလေကျွန်တော်တို့က NLD ရဲ့လူပဲရွေးရတာပေါ့ဗျာ
။ကျန်တဲ့ပြည်နယ်နဲ့တိုင်းဒေသကြီးတွေအတွက် VOA ကမေးမြန်းအတည်ပြုထားချက်အရစကိုင်းတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီးနဲ့ကရင်ပြည်နယ်တွေမှာလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေအတွက်ရထားသူတွေဟာထွက်ပေါ်လာတဲ့စီးရင်တွေကအတိုင်းပဲဖြစ်ပါတယ်။ရခိုင်ပြည်နယ်အတွက်လွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေနဲ့ပတ်သက်ပြီးရခိုင်အမျိုးသားပါတီကဒေါက်တာအေးမောင်ကအခုလိုပြောပြပါတယ်
။ဥပဒေပြမှုမှနိုင်ပေါ့နော်။ဖွဲ့စည်းပုံခြေကဥပဒေရခွင့်ပြုတဲ့ဒီနေ့ပါလီမန်ရဲ့လွတ်ပိုင်ခွင့်တွေခြေကနေရခိုင်လူမျိုးတွေရဲ့အမျိုးသားအကျိုးစီးပွားကိုနော်ပို့ဆောင်နိုင်ဖို့ကြီးမားပါတယ်။အဲ့ဒါကြောင့်လေနော်ဒီနေ့ပါလီမန်ရဲ့ဥက္ကဋ္ဌဒုတိယဥက္ကဋ္ဌနော်ဒီနေရာတွေကျွန်တော်တို့ဒီခိုင်မျိုးသားပါတီဖက်ကနော်အဆိုပြုတင်သွင်းတာအောင်မြင်နိုင်အောင်ကျွန်တော်တို့ကြိုးစားနေပါတယ်
။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဟာရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းဒုတိယနေရာအများဆုံးအနိုင်ရရှိထားပြီးပြည်ခိုင်မျိုးပါတီကအမတ်နေရာအများစုကိုအနိုင်ရထားတာပါ။ဒါပေမဲ့လည်း SNLD အနေနဲ့လွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေကိုတင်သွင်းဖို့ပြင်ဆင်နေတယ်လို့ပါတီအတွင်းမှစိုင်းညွန့်လင်းက VOE ကိုပြောပါရယ်။
တော့ခံဖို့ပါလေ။ဒီကလည်းအခုကမင်းညနေရမှာအန္တရာယ်တင်မှုဆိုတာသိရပါလေ။သိရတဲ့အတွက်ဒီနေ့ကျွန်တော်တို့အဖွဲ့တွေအားလုံးကတိုက်ပီးပြီးတော့လက်ချာမှာကုသလေတရားကိုပုဂ္ဂရနေရာဒုတိယဥက္ကဋ္ဌတင်မှာဖြစ်ပါလေ။ကျွန်တော်ပြည်စလောက်တော့ဒီနယ်လွတ်တော်ကုသလေဆိုင်ကျော်သိမ်းမှာနောက်ဒုတိယတယောက်ကတော့ဒေါခင်ထားကြီးပါ။သိမ်းပြီးဒီနယ်လွတ်တော်ကုသလေပါ။
ဇန်နဝါရီလ10ရက်တနင်္လာနေ့မှာတော့နိုင်ငံအဝန်ပြည်နယ်နဲ့တိုင်းဒေသကြီးအလုံးမှာလွှတ်တော်အစည်းအဝေးတွေကိုတချိန်တည်းကျင်းပသွားမှာပါ။အဲဒီလွှတ်တော်အစည်းအဝေးတွေမှာလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေကိုရွေးမှာဖြစ်ပါတယ်။ ပြည်နယ်နဲ့တိုင်းဝင်ကြီးချုပ်နေရာတွေကတော့ပြည်အောင်စုလွှတ်တော်မှာတမရရွေးချယ်ပြီးမှပဲတမရကရွေးချယ်ခန့်အပ်သွားမှာဖြစ်ပါတယ်ရွေးကောက်ပွဲအနိုင်ရ NLD ပါတီဟာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှာအမတ်နေရာ495ဦးတိုင်းရင်းသားလူမျိုးလွှတ်တော်ကိုယ်စားလှယ်22ဦးစုစုပေါင်းအမတ်နေရာ900နီးပါးအနိုင်ရရှိထားပါတယ်ရှင်
မမေခါပါရှင်ခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအလဲပါမြန်မာနိုင်ငံမှာဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ရေးမှာဂျာမနီနိုင်ငံအပါအဝင်ဖက်ဒရယ်စနစ်ကျင့်သုံးနေတဲ့နိုင်ငံတွေရဲ့စနစ်တွေကိုပုံတူကူးယူအသုံးပြုဖို့မဟုတ်ဘဲမြန်မာနိုင်ငံအတွက်တင့်တော်မဲ့အပိုင်ကိုနမူနာယူလှုပ်ဆောင်တင်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာဂျာမနီသံအမတ်ကြီးခရစ်စတန်လာဗစ်ဝေဘာလော့ချာကပြောသွားပါတယ်မကြာခင်အစိုးရတာဝန်ယူရတော့မဲ့ NLD အနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆက်လက်အကောင့်နဲ့ဖော်စီချင်ပြီးပြည်သူလူထုကတော့အတွင်ကူပြောင်းရေးကာလမှာတာဝန်ယူမှုတာဝန်ခံမှုကြဘူကိုလေဂျာမနီတန်အမတ်ကြီးကတိုက်တွန်းသွားပါတယ်ရန်ကုန်ရုံးခွဲတာဝန်ခံတိုကင်ဆိုဝင်းကတန်အမတ်ကြီးကိုတည်တံ့တွေ့ဆုံမေးမြန်းထားပါတယ်ရှင
်မိင်္ဂလာပါရှင
်မိင်္ဂလာပ
ါတန်မကြီးနေနဲ့မအားလက်တဲ့ကြားကကျမတို့အခုလို့တွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်အခုလို့လာရောက်တဲ့အတွက်ကျေးဇူးတင်ပါတယ်
မြန်မာနိုင်ငံရဲ့ရွေးကောက်ပွဲလွန်ကာလအပေါ်မှာဂျာမနီနိုင်ငံရဲ့အမြင်ပေါ့နော်သုံးသပ်ချက်နဲ့ညွှန်းပြချက်တွေကိုသိပြရစီရှင
် Well we have a bit of experience ourselves we had a German unification 25 years ago so we know that transition periods are usually longer than expected
လွန်ခဲ့တဲ့25နှစ်လောက်ကကျွန်တော်တို့ဂျာမနီနိုင်ငံမှာပြန်လည်ပေါင်းစည်းရေးတွေလုပ်ခဲ့ကြတာကြောင့်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့အတွေ့အကြုံတွေရှိပါတယ်။ပြင်ပြောင်းလဲရေးဟာထင်တာထက်ပိုပြီးတော့ကြာတတ်ပေမဲ့လည်းဖြစ်မြောက်အောင်တော့လုပ်ကြရမှာပါ။ကျွန်တော်တို့ကအပြုသဘောရှုမြင်ပါတယ်။ရွေးကောက်ပွဲဖြစ်မြောက်အောင်ကျင်းပခဲ့တဲ့သမရအပါအဝင်အစိုးရအဖွဲ့ကိုလည်းချီးကျူးရမှာပါ။ဒေသတွင်းမှာရောနိုင်ငံတကာမှာပါပြဿနာတွေနဲ့ရင်ဆိုင်နေရတာကြောင့်ဒီလိုပြင်ပြောင်းလဲရေးကာလမှာငြင်းငြင်းချမ်းချမ်းနဲ့ရွေးကောက်ပွဲကျင်းပနိုင်တာဟာအောင်မြင်မှုတစ်ခုလို့ပြောရမှာပါ။ကမ္ဘာ့နောက်မှာဖြစ်ပွားနေတဲ့စစ်ပွဲတွေအကြမ်းဖက်မှုတွေကြောင့်ဒီအောင်မြင်မှုဟာတိတ်ပြီးတော့အတိမတ်ပြုမခံရသလိုဖြစ်နေတာပါ။ကျွန်တော်တို့အနေနဲ့တော့ရွေးကောက်ပွဲဖြစ်မြောက်အောင်ကျင်းပပေးတဲ့အတွက်မြန်မာအစိုးရကိုဆက်လက်ပြီးတော့ကူညီထောက်ပံ့ပေးသွားမှာ
Commend this government but we try to be active in supporting it to make it possible.
ဂျာမနီနိုင်ငံအပါအဝင် EU ဥရောပသမ္မတအနေနဲ့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကာလမှာအဆင်ပြေချောမွေ့အောင်အားပေးထောက်ခံတာတွေရှိပါတယ်။အဲ့ဒီအကြောင်းတွေနဲ့ပတ်သက်ပြီးတော့ဒီအထူးသဖြင့်ပေါ့လေရွေးကောက်ပွဲကာလမှာရောဘလို့အထောက်အကူတွေပေးခဲ့ပါလဲရှင့်
Well, let's say go back a little bit. I'm here 4.5 years, meaning I arrived in September 2011, and I arrived, so to say, in the right time. So this was when we
formed. Yeah, I'm doing it. You know, my man, I'm out there. I'm talking to you. You're the lead. I'm talking to you. September, I'm on board. Operate. Change on my okay. Let's be on my way.အလုံးအဲ့ဒီချိန်တုန်းကပဲစခဲ့ကြတာပေါ့ကျွန်တော်တို့စရောက်ခရေကမြန်မာအစိုးရနဲ့ပူးပေါင်းနှိမ့်နိုင်ပြီးတော့လိုအပ်တာတွေကူညီဖို့ဆုံးဖြတ်ခဲ့ကြပါတယ်ကိုရန်လည်းအစိုးရကိုဖြစ်နိုင်မယ်ဆိုရင်ဥရောပသမဂ္ဂအနေနဲ့ရောဂျာမနီနိုင်ငံအနေနဲ့ပါနိုင်ငံရေးအရာရောမိပညာပိုင်းအရာတွေပါကူညီခွင့်ရရင်ကူညီပေးလို့တယ်လို့လည်းပြောခဲ့ပါတယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့နိုင်ငံမှာဒီမိုကရက်တစ်ရွေးကောက်ပွဲနဲ့ပတ်သက်လို့အတွေ့အကြုံတွေရှိခဲ့ပါတယ်ဒါကြောင့်ကြွကျင်သူတွေကိုဆစ်လွတ်ခဲ့တယ်လို့ဥရောပသမဂ္ဂရဲ့ရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့ကလည်းလာရောက်ပြီးတော့စောင့်ကြည့်စေခဲ့ပါတယ်ဖြစ်ချင်တော့ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ခေါင်းဆောင်ကကျွန်တော်ရဲ့တပည့်လည်းဖြစ်ခဲ့ပြီးတော့သူကဒီရွေးကောက်ပွဲမှာနိပညာပိုင်းဆိုင်ရာရောနိုင်ငံအနှံ့ပြားမှာပါချောချောမွေ့မွေ့နဲ့စောင့်ကြည့်မှုတွေဥဆောင်ခဲ့ပါတယ်နောက်ပြီးတော့အမေရိကန်ပြည်ထောင်စုကစောင့်ကြည့်လေးလာရေးအဖွဲ့တွေနဲ့လည်းပူးပေါင်းဆောင်ရွက်ခဲ့ကြပါတယ်
all over the country
ရွေးကောက်ပွဲကြီးကတော့အောင်အောင်မြင်မြင်နဲ့ပြီးဆုံးသွားခဲ့ပါတယ်ကျွန်တော်တို့ဘောလုံးကစားသလိုပါပဲရလက်ကူလည်းလက်ခံကြပါမယ်ခုဆိုရင်ရွေးကောက်ပွဲရလက်ကူအခြေခံပြီးတော့အုပ်ချုပ်ရေးအဖွဲ့အသစ်ဖွဲ့စည်းရပါတော့မယ်အရင်အစိုးရအဖွဲ့ကတာဝန်ရှိသူတွေနဲ့ NLD ပါတီနဲ့အာဏာလွှဲပြောင်းရေးချောချောမွေ့မွေ့ဖြစ်သွားဖို့အတွက်ပူးပေါင်းဆောင်ရွက်ဖို့စီစဉ်ရှိတယ်ဆိုတာသိရတော့လည်းအားတက်မိပါတယ်ဒါဟာအမျိုးသားပြန်လည်တင်မြှင့်ရေးအတွက်လည်းအရေးကြီးပါတယ်ဒါဟာလူသားတို့အတွက်နိုင်ငံရေးသမားတယောက်အတွက်လွယ်ကူတာတော့မဟုတ်ပါဒါပေမဲ့အားလုံးပြန်လည်တင်မြှင့်ဖို့အတွက်တော့လုပ်ကိုလုပ်ရမှာပါနိုင်ငံရေးသမားတွေအတွက်ဆိုရင်ရွေးကောက်ပွဲမှာအရှုံးနဲ့ရင်ဆိုင်ရတာဟာခက်ခဲလာပါတယ်ဒါပေမဲ့လည်းဒီမိုကရေစီစနစ်အရအရှုံးကိုလည်းလက်ခံနိုင်ရပါမယ်အများကတော့ကိုယ့်ရဲ့နိုင်ငံရေးလောကတွေကအနာဂတ်ကိုဝေဖန်သုံးသပ်ကြပါလိမ့်မယ်မြန်မာနိုင်ငံမှာတော့အားလုံးကရင့်ကျက်စွာနဲ့အနိုင်ရှုံးကိုလက်ခံကြတာကိုလည်းတွေ့ရပါတယ်ကျွန်တော်တို့ရောဥရောပသမဂ္ဂအနေနဲ့ပါအစိုးရတင်တဲ့အစိုးရဟောင်းအားလုံးကိုကူညီနိုင်တဲ့ခဏကနေကူညီသွားမှာပ
ါ try to bridge wherever we can help between the old and the new government
ဒီလိုမျိုးနိုင်ငံရေးမှာပါဝင်ကူညီတာတွေအပြင်ဒီလူလူချင်းစာနာမှုဆိုင်ရာအထောက်အပံ့တွေပေးနေတာလည်းသိရပါတယ်။ရေးပေးသင့်ခဲ့တဲ့ဒေသတွေမှာဂျာမနီနိုင်ငံကနေပြီးတော့ယူရိုငွေတန်း30ထောက်ပံ့ခဲ့တယ်လို့လည်းသိရပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါပါရှင်
။ Well, first of all, humanitarian aid by its nature is for the people and it has
အရင်ဆုံးလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေဆိုတာကပြည်သူလူထုတွေအတွက်ဖြစ်ပြီးတော့အမြန်ထောက်ပံ့ကူညီဖို့လိုအပ်ပါတယ်ရှုပ်ထွေးတဲ့ needs တွေမရှိရပါဘူးပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံအနှံ့အပြားမှာရည်ကြီးရေချမ်းမှုတွေဖြစ်ပွားခဲ့တဲ့အားလုံးကိုကျွန်တော်တို့လိုက်ပြီးတော့မကူညီနိုင်ပါဘူးပုံမှန်ဆိုရင်ကူညီထောက်ပံ့မှုတွေအတွက်အချိန်ယူပြီးတော့ညှိနှိုင်းရတာတွေရှိပါတယ်ဒါပေမဲ့ရေပေးသင့်တဲ့ပြည်သူတွေအတွက်တော့ကျွန်တော်တို့အချိန်နဲ့တပြေးညီအထောက်ပံ့တွေပေးပို့နိုင်အောင်ကြိုးစားခဲ့ပါတယ်ပေးလေပေးပို့နိုင်ခဲ့ပါတယ်ဒီကြည့်ရှံမှုတွေမတိုင်ခင်ကတည်းကစစ်ပေးရှောင်ပြည်သူတွေအတွက်အပါအဝင်အခြားအကူအညီတွေလည်းပေးခဲ့ပါတယ်။တခါတလေအစိုးရကနေဓာတ်ရိုက်ထောက်ပံ့တာတွေရှိတယ်လို့တခါတလေမှာတော့ကုလသမဂ္ဂအဖွဲ့တွေနဲ့အရက်ဖတ်လူအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ထောက်ပံ့ရတာတွေရှိပါတယ်။ကျွန်တော်တို့အတက်နိုင်ဆုံးတော့အများဆုံးကူညီထောက်ပံ့နိုင်အောင်ကြိုးစားပါတယ်။အခြားလူရှင်တွေနဲ့လည်းညှိနှိုင်းပြီးတော့မတူတဲ့ဒေသတွေမှာသွားပြီးတော့ထောက်ပံ့နိုင်အောင်ကြိုးစားပါတယ်။ဒီနေရာမှာအသိပေးလို့တာကကျွန်တော်တို့တက်နိုင်တဲ့များလက်တွေ့အကူအညီတွေပေးတယ်လို့ကျွန်တော်တို့ပြောစကားအတိုင်းလည်းဖြစ်အောင်ကူညီပေးဖို့ကြိုးစားနေပါတယ်။
We walk the talk. We implement what we promise. That's important for us.
အခုနောက်တက်လာမယ့် NLD အစိုးရအသစ်အတွက်ပေါ့နော်အမျိုးသားပြည်နယ်သစ်မြင်ရေးအမတန်းမှာကိုအရေးကြီးပါတယ် EU ဥရောပသမဂ္ဂအနေနဲ့ပဲဖြစ်ဖြစ်ဂျာမနီနိုင်ငံအနေနဲ့တည်ထံပဲဖြစ်ဖြစ်ပေါ့လေဒီမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ကူညီခဲ့တာရှိမှာပေါ့နော
် Yeah we are mainly supporting the peace process within the EU the EU is a very active member
ဥရောပသမဂ္ဂအနေနဲ့တော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအဓိကထားကူညီနေပါတယ်ဥရောပသမဂ္ဂကငြိမ်းချမ်းရေးကောင်စီမှတက်ကြွစွာလဲပါဝင်နေပါတယ်ဒါပြင်တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရစဲစာချုပ်ချုပ်ဆိုတော့အင်ဒီဂျင်းနိုင်ငံတွေနဲ့အတူတကွတက်တည်အဖြစ်ပါဝင်ခွင့်ရခဲ့တာကိုလည်းဂုဏ်ယူရတယ်။ဒါဟာကျွန်တော်တို့လှုပ်တင်လှုပ်ထိုက်တာလို့လည်းယူဆပါရတယ်။မင်္ဂလာဆောင်တွေကလူပြိုရန်တွေလို့ပေါ့ဗျာ။တေချာတာကတော့ဒီလိုစာချုပ်ချုပ်ဆိုနိုင်ဖို့ကကျွန်တော်တို့ရဲ့တာဝန်မဟုတ်ပါဘူး။ဆိုရရဲ့လက်နက်ကန်တပ်ဖွဲ့တွေရဲ့အခြားပြည်တွင်းဖွဲ့စည်းတွေရဲ့ပူးပေါင်းဆောင်ရွက်ရတဲ့ရလက်ဖြစ်ပါတယ်။ကျွန်တော်ကတော့ဘေးကနေကူညီထောက်ပံ့ပေးနေဖို့ပဲရှိတာ
ပါ။ We can support but we are not in the driver's seat.We cannot be.
အခုအစ်တက်လာတော့မယ် NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့စိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်ရမယ်ဆိုတာအများသိပြီးသားဖြစ်ပါတယ်။ဒီလိုစိန်ခေါ်မှုတွေကိုဂျာမနီနိုင်ငံပြန်လည်ပေါင်းစည်းရေးတော့ကလည်းအများကြီးရင်ဆိုင်ခဲ့ရမှာပါ။ဒီဂျာမနီနိုင်ငံရဲ့အတွေ့အကြုံနဲ့ဆက်ဆက်ပြီးတော့အခုအစ်တက်လာမယ် NLD အစိုးရတဲ့အနေနဲ့မြမငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဘယ်လိုဆက်ပြီးတော့လှုပ်သွားရင်ကောင်းမလဲလို့အကြံပြုလိုပါလဲရှင်
။ I think it will go gradually but you have to use lots of capacities who are there
မြန်မာနိုင်ငံရဲ့အခြေအနေကတဖြည်းဖြည်းနဲ့တိုးတက်လာမှာပါဒါပေမဲ့အုပ်ချုပ်ရေးပိုင်းနဲ့အစိုးရဝန်ထမ်းတွေပါဝင်ပညာရှင်အဆင့်မှာပါရေးချင်းပြည့်မီတဲ့သူတွေလိုအပ်ပါလိမ့်မယ်ကျွန်တော်တို့ဂျာမနီနိုင်ငံအနေနဲ့ကူညီနိုင်တဲ့မြောက်ကိုလည်းကူညီသွားမှာပါဥပမာပြောရရင်လွတ်တော်နှစ်ရက်လုံးမှာအစ်စ်ဝင်ရောက်လာမဲ့ကိုယ်စားလှယ်တော်တော်များများဟာပထမဦးဆုံးအကြိမ်လွတ်တော်မှာတာဝန်ထမ်းဆောင်ကြရမှာပါနိုင်ငံရေးအတွက်ကြောင့်လည်းနှဲကြပါတယ်ဒါကြောင့်အမတ်တွေပါဝင်အုပ်ချုပ်ရေးပိုင်းမှာတာဝန်ထမ်းဆောင်ကြမဲ့လူတွေအတွက်ရည်ချင်းမြင့်တင်တဲ့တင်တန်းတွေပို့ချပေးဖို့ကျွန်တော်တို့ကန့်လန့်ထားပါတယ်။သုတေသနပြုလုပ်တာတွေ၊ဥချုပ်ရင်းနဲ့နှီးပညာပိုင်းဆိုင်ရာတွေမှာအကူအညီတွေပေးလိုပါတယ်။နောက်ပြီးတော့ဖက်ဒရယ်စနစ်နဲ့ပတ်သက်ပြီးတော့လည်းဆွေးနွေးမှုတွေရှိနေပါတယ်။နမူနာအနေနဲ့အမေရိကန်ပြည်ထောင်စုဂျာမနီနဲ့မလေးရှားနိုင်ငံတို့ရဲ့ဖက်ဒရယ်စနစ်တွေဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ဒါတွေကိုကူးယူပြီးတော့ကျင့်သုံးလို့တော့မရပါဘူး။ကိုယ်နိုင်ငံနဲ့တင်တော်မဲ့အပိုင်းတွေကိုရွေးချယ်ပြီးတော့ကျင့်သုံးရမှာပါ။ဂျာမနီနိုင်ငံအနေနဲ့အတက်နိုင်ဆုံးကူညီသွားမှာပါ။မြန်မာနိုင်ငံတို့အသင့်တော်ဆုံးဖြစ်မဲ့ Federal Senate ကိုကိုယ်တိုင်ရွေးချယ်သွားရပါလိမ့်မယ
် World where you can also learn from you have to find your way and we do what we can
ဒီမြန်မာတပ်မတော်နဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံကနေတပ်မတော်သားတွေကိုသင်တန်းပေးနေတာတွေ့ရပါတယ် American ပြည်တော်စုနေ့ကတော့တပ်မတော်နဲ့ဆက်ဆံရေးမှာအတော်လေးကိုဂရုစိုက်နေတာတွေ့ရပါတယ်တဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်ရေးနောက်ပြန်လည်ထူထောင်ရေးနဲ့ပတ်သက်လို့ဒီသင်တန်းတွေပေးတာကူညီတာတွေတော့ရှိတာပေါ့နော်Germany နိုင်ငံအနေနဲ့ရောမြန်မာတပ်မတော်နဲ့ဆက်ဆံရေးကဘယ်လိုရှိပါလဲရှင
် Well we had in the past until 88 very close relations training for senior officers
Germany နိုင်ငံနဲ့မြန်မာနိုင်ငံနဲ့က1988ခုနှစ်မတိုင်ခင်အထိစစ်ဘိုလ်တွေကိုလေ့ကျင့်သင်တန်းပေးတာတွေလိုမျိုးကောင်းမွန်တဲ့ဆက်ဆံရေးတွေရှိခဲ့ပါတယ်နောက်ပိုင်းတော့အကြောင်းမျိုးမျိုးကြောင့်ဆက်သွယ်တွေပြတ်တောက်သွားခဲ့ရပါတယ်ရောဘတ်တမကရဲ့စီးပွားရေးပိတ်ဆို့မှုတွေလည်းရှိခဲ့တာပါအခုတော့ပိတ်ဆို့မှုအချို့ကိုဖြေလျှော့ပေးလိုက်ပြီးဖြစ်ပေမဲ့လည်းထုတ်ကုန်တွေတင်ပို့ရောင်းချတဲ့နေရာမှာပိတ်ဆို့ထားတာတွေတော့ရှိနေတော့ပါပဲကျွန်တော်တို့ကတော့တန်တန်ဆန်ကူညီပေးဖို့ကြိုးစားနေပါတယ်လန်ဒန်မှာရှိတဲ့ဂျာမန်စစ်ဗိုလ်ချုပ်ကြီးတွေနဲ့လည်းကြာခဏဆွေးနွေးဖြစ်ပါတယ် တမရောကမြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအရရောလက်တွေ့မှာပါအရေးပါတဲ့အဖွဲ့တစ်ခုအနေနဲ့လည်းရှိနေပါသေးတယ်။ဒါကြောင့်မြန်မာနိုင်ငံကြီးအပြောင်းအလဲကာလမှာတမရောကိုလည်းပါဝင်စည်းဖို့လိုအပ်ပါတယ်။တဖြည်းဖြည်းနဲ့တမရောသားတွေရဲ့တမွေးဝမ်းကြောင်းမှုတွေကိုပြန်လည်လေ့ကျင့်ပေးပြီးတော့နောက်ဆုံးနိုင်ငံကြီးအပြောင်းအလဲတွေပြီးတဲ့အခါမှာတမရောအနေနဲ့လည်းနေရာအမှန်ကိုပြန်ရောက်သွားဖို့အတွက်ကြိုးစားရပါလိမ့်မယ်။သူတို့အနေနဲ့လည်းနိုင်ငံအတွက်အရေးပါတဲ့နေရာမှာရှိနေတဲ့ဆိုတာကိုလည်းနားလည်ရပါလိမ့်မယ်။ဒီနေ့မှာရွေးကောက်ပွဲအနိုင်ရပါတီကလည်းတမရတင်မြောက်ပြီးရင်လည်းသမရရဲ့တက်မတော်အဖြစ်နေပဲရှိနေရမှာပါ။တနည်းအားဖြင့်အမျိုးသားပြန်လဲတင်မြဲရေးလို့ပဲပြောရမှာပေါ့။အရင်ကအတိုက်ခံဖြစ်နေခဲ့သူတွေအတူတွဲပြီးတော့လောက်ကန်ကြရမှာပါ။ဒါဟာဖြစ်ကိုဖြစ်တဲ့နဲ့အရာပါ။အချိန်တော့တော်တော်လေးယူရပါလိမ့်မယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်ကလည်းအခုမှအစပဲရှိသေးတယ်တော်တော်တော့အချိန်ယူရပါဦ
းမယ်။ Together we're still the peace process is at the beginning not at the end and it will take time I'm sure.
NLD အစိုးရတဲ့အနေနဲ့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဘလို့များရှေ့ဆက်ကင်တွဲသွားရင်တင့်တော်မလဲလို့ခန့်မှန်းနိုင်ပါလဲရှင့်။
I don't like speculating, but let's say something has been done as a first step, a partly national.
ကျွန်တော်မန်းစာပြီးတင်ကြီးပေးရတော့မကြိုက်ပါဘူး။ပြောရင်အဖွဲ့တချို့ပါဝင်တဲ့တနိုင်ငံလုံးအပြစ်ခတ်ရဆေးရင်းနဲ့နိုင်ငံရေးဆွေးနွေးပွဲတွေပြီးသွားတဲ့အတွက်ပထမအဆင့်တစ်ဆင့်တော့ပြီးသွားပြီလို့ပြောလို့ရပါတယ်။ကျွန်တော်သာအကြံပေးရမယ်ဆိုရင်အစိုးရတဲ့အနေနဲ့အရင်အစိုးရလုပ်ခဲ့တာတွေကိုလှစ်လျူမရှိဘဲနဲ့ဆက်ပြီးတော့တိစောက်သွားတင်တယ်လို့အကြံပေးလို့ပါတယ်။ဘာကြောင့်လဲဆိုတော့ယုံကြည်မှုတိစောက်မှုကအရန်ကိုရေးကြည့်ပါတယ်။ဒါကြောင့်ဘတ်ပေါင်းစုံကအဖွဲ့တွေကိုလုတ်ကန်နေကြလုပ်ငန်းစဉ်အတိုင်းဆက်ပြီးတော့လုပ်သွားစေချင်ပါတယ်။အသစ်ဖွဲ့စည်းမဲ့အချုပ်ရေးပိုင်းကလည်းနောက်ပြန်ဆွဲတာမျိုးမလုပ်ဘဲနဲ့အစိုးအသစ်တွေတင်သွင်းတာမျိုးပဲဖြစ်ဖြစ်အခြေအနေတွေတိုးတက်အောင်လုပ်စေချင်ပါတယ်။ကဘာပေါ်မှာအကြဆုံးလို့ပြောလို့ရတဲ့နှစ်ပေါင်း60ကျော်ကြာပြည်တွင်းစစ်တွေဖြစ်ပွားနေတာကြောင့်အချိန်တော့လိုပါလိမ့်မယ်။မြန်မာပြည်တွင်းစစ်ကိုပို့ပြီးတော့ရှုပ်ထွေးစီတာကအဖွဲ့နှစ်ဖွဲ့ထက်များတဲ့လက်နက်ကင်အဖွဲ့တွေရှိနေတာပါ။တခြားနိုင်ငံတွေမှာဆိုရင်လက်နက်ကင်အဖွဲ့တွေကတစ်ဖွဲ့နှစ်ဖွဲ့လောက်ပဲရှိတာပါ။ကျွန်တော်ဖိလစ်ပိုင်နိုင်ငံမှာတာမတ်လုပ်တော်ဝင်ဆိုရင်အစ္စလာမစ်အစိုးရအဖွဲ့နဲ့အရင်ကွန်မြူနီအဖွဲ့အပါအဝင်နှစ်ဖွဲ့သုံးဖွဲ့လောက်ပဲရှိတာပါ။မြန်မာနိုင်ငံမှာကလက်နက်ကင်အဖွဲ့တွေအများကြီးဆိုတော့စိုးရသည့်အတွက်ပြည်တွင်းစစ်ကိုဖြည့်ရှင်ဖို့အဓိကစိန်ခေါ်မှုတွေဖြစ်နေပါတယ
်high if not highest priority
အစိုးရတက်တက်လာတဲ့အခါမှာမြန်မာပြည်သူတွေရဲ့အခမ်းကဏ္ဍကလည်းအတန်းမှအရေးကြီးပါတယ်မြန်မာပြည်သူတွေကိုသူတို့ရဲ့အခမ်းကဏ္ဍတွေကိုနားလည်အောင်ဘယ်လိုများအကြံပေးလို့ပါလဲရှင
် you know if allow one observation for a foreigner when I came here yes there was a wind of change but most of the change
ကျွန်တော်ဒီကိုဆောက်ရောက်တဲ့အချိန်မှာပြောင်းလဲတွေကိုစပြီးတော့တွေ့ရပါတယ်ပြောင်းလဲတွေကအထက်ကနေအောက်ကိုတဖြည်းဖြည်းပြောင်းလဲနေတာပါဒါဟာပြည်ပြောင်းလဲရေးကာလဖြစ်လို့အထက်ကနေအောက်ပြောင်းလဲမှုတွေဖြစ်တာဖြစ်ပြီးတော့အာရတ်ဒေါ်လာရေးလိုမျိုးအောက်ခြေကနေအပြောင်းလဲကိုတောင်းဆိုတာမျိုးမဟုတ်ဘူးလေအစပိုင်းမှာတော့ပြည်သူလူထုကအကောင်းမမြင်တာမျိုးတွေရှိမှာပေါ့ဒါပေမဲ့အားလုံးတည်ထားတဲ့နာကပြည်ပြောင်းလဲရေးဟာဒေါ်လာရေးမဟုတ်ပါဘူးအပြောင်းလဲနဲ့စင်ကဲဖြစ်စဉ်ဖြစ်ပါတယ်ပြည်သူလူထုအနေနဲ့ကိုယ်နိုင်ငံရဲ့ပြောင်းလဲအတွက်ကိုယ်တိုင်ပူပေါင်းပါဝင်ဖို့ပဲလိုအပ်တာပါကျွန်တော်တို့အရှေ့ဂျာမနီဘက်မှာကြုံတွေ့ခဲ့ရတဲ့တွေ့ကြုံအရအာနာရှင်စနစ်ရဲ့စိုးကျိုးတွေကတခုကပြည်သူလူထုတွေကတာဝန်ယူမှုတာဝန်ခံမှုကိုမသိတော့ပါဘူးကိုကနှုတ်ပစ်ပြီးနေရင်လုံလုံခြုံခြုံနေရမယ်လို့ပဲနားလည်ကုန်ပါတယ်ဒါကိုပြောင်းလဲရပါလိမ့်မယ်လူငယ်တွေထဲမှာတော့သူတို့ရဲ့အကြံဉာဏ်တွေကိုထုတ်ဖော်ကြတာတွေပါဝင်အပြောင်းလဲတွေကိုတွေ့နေရပါတယ်ဒီနိုင်ငံကအရင်ချိန်တွေကနဲ့ရှင်တော့ပိုပြီးတော့ဆူဆူပြေပြေဖြစ်လာတာကိုတွေ့ရပါတယ်ပြည်သူလူထုအနေနဲ့တာဝန်ယူမှုတာဝန်ခံမှုတွေရှိအောင်ဘယ်နည်းနဲ့မဆိုပြန်ပြီးတော့ကြိုးစားဖို့လိုအပ်ပါလိမ့်မယ်။လွယ်ကူမှာမဟုတ်ပေမဲ့လည်းဖြစ်မြောက်အောင်တော့ကြိုးစားပါလိမ့်မယ်။တော်တော်များများကကြားနေကြပြီးတော့ဘာတွေဆက်ဖြစ်လာမလဲဆိုတာကိုစောင့်ကြည့်နေကြပါလိမ့်။နောက်ထပ်မှတ်ချက်ပေးရမယ်ဆိုရင်အခုချိန်ဟာအခွင့်အရေးကောင်းတစ်ရက်ပါ။နိုင်ငံရေးမှာအချိန်ဟာတိတ်ကိုရေးကြီးပါတယ်။အခုချိန်ဟာမြန်မာနိုင်ငံအတွက်တိတ်ကိုရေးကြီးတဲ့အချိန်ပါ။နောက်ထပ်ကျွန်တော်လေ့လာမိသလောက်ကအခြားဒေသတွင်းနိုင်ငံတွေကလူမှုအဖွဲ့အစည်းတွေလို့ကွာခနေတာမျိုးတွေမြန်မာလူအဖွဲ့အစည်းမှာမတွေ့ရပါဘူး။ပြီးခဲ့တဲ့ရွေးကောက်ပွဲမှာလူကိုယ်နံတွေကတော့မှဒေါ်ဆန်းစုကြည်နဲ့ NLD ကိုမဲပေးခဲ့ကြပါတယ်။တက်မတော်ဘက်ကတော့မျိုးသားပြန်လည်တင်မြဲရေးအတွက်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးတာတွေလည်းရှိပါတယ်။ဒါကြောင့်လူမှုရေးရပြင်းထန်တဲ့ကွဲပြားကွာခမှုတွေတိတ်မရှိတာကိုတွေ့ရပါတယ်။ဆိုင်ကားဆရာတယောက်အနေနဲ့ကိုယ်နိုင်ငံမှာဥပဒေပြည်ရေးအတွက်နှစ်သက်တဲ့ကိုယ်စားလှယ်ကိုမဲပေးပိုင်ခွင့်ရှိပါတယ်။ဒီလိုပဲတခြားလူတွေမှာလည်းခွင့်ရေးရှိပါတယ်။လူတန်းဒီခွင့်ရေးကိုရယူပြီးတော့ရွေးချယ်ဖို့ကအဓိကပါ။ဒီလိုခွင့်ရေးတွေကိုမယူဘဲနဲ့နောက်ကျန်နေခဲ့မယ်ဆိုရင်တော့နိုင်ငံတိုးတက်ဖို့အတွက်ခွင့်ရေးနည်းပါလိမ့်မယ
်။ But also the if they just sit back it's difficult to build up a new country.
ကျေးဇူးအများကြီးတင်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။
မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ PO American အတန်းရဲ့ဒီကနေ့ညဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 24 25နဲ့30နှစ်တကွာနေဖန်ယူနာဆင်နိုင်ပါရဲ့ရှင
်။ VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်ပြည်ဦးအမြမာပိုင်းစီစဉ်ရဲ့2016ခုနှစ် February 9ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10နာရီအစီအစဉ်တွေကို line to meter 24 25 30နဲ့51အပြင် line လာမီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာပြည်မှပေးစာများကပတ်တလွားထူခြားစာများသတင်းများစီစဉ်ကိုထုတ်လွှင့်ပေးသွားမှာပါခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပါမယ်ဖွဲ့စည်းပုံကိုစိန်ခေါ်ဖို့အချိန်တန်ပြီလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နီယာကကိုကြီးတင်ဆက်ထားပါရရှင်
အဲ့ဒီအမတ်တွေလွှမ်းမိုးထားတဲ့လွှတ်တော်တွေစတင်အသက်ဝင်ပြီးတာနဲ့လူပြောအများဆုံးဖြစ်လာတဲ့ကိစ္စတစ်ခုကတော့ဒေါန်ဆန်းစုကြည်သမရဖြစ်ရေးပါ NLD ရဲ့ဥပဒေအကြံပေးရှေ့နေကြီးဥကိုညီကတော့ဖွဲ့စည်းပုံအခြေခံဥပဒေ2008ထဲမှာဒေါန်ဆန်းစုကြည်ကိုသမရဖြစ်ခွင့်ကနေတားမြစ်ပိတ်ပင်ထားတဲ့ပုံမှန်59စာလုံးရှိတယ်ဒီပုံမှန်ကိုယာယီဆိုင်းငံ့ထားနိုင်ရင်ဒေါန်ဆန်းစုကြည်သမရဖြစ်ရေးလမ်းပွင့်သွားလိမ့်မယ်ဖွဲ့စည်းပုံပါပြဋ္ဌာန်းချက်တစ်ခုခုကိုအဲ့လိုဆိုင်းငံ့တာမျိုးမြမသမိုင်းမှာလည်းရှိခဲ့ဘူးတော့ဒါဟာဖြစ်နိုင်တဲ့ကိစ္စတစ်ခုဆိုပြီးပြောဆိုနေခဲ့တာကတော့ကြာပါပြီအခုပြည်ထောင်စုအစင်လွှတ်တော်အသစ်တွေစတင်အသက်ဝင်လာနေပြီဆိုတော့ဒေါန်ဆန်းစုကြည်နဲ့ NLD ဘက်ကများအဲ့လိုပုံမှန်59စလုံးဆိုင်းငံ့ရေးလှုပ်လာလေမလားဆိုပြီးပြောဆိုဝေဖန်စိတ်ဝင်စားမှုတွေမြင့်တက်နေပါတယ်တကယ်တော့ပုံမှန်59စလုံးကိုယာယီဆိုင်းငံ့တယ်ဆိုတာဟာ2008ဖွဲ့စည်းပုံကိုစိန်ခေါ်မှုတစ်ခုလို့ခေါ်မယ်ဆိုမမှားနိုင်ပါဘူးဒေါန်ဆန်းစုကြည်နဲ့ NLD အနေနဲ့အခုချိန်မှာဖွဲ့စည်းပုံအခြေခံဥပဒေကိုစိန်ခေါ်ဖို့အချိန်တန်ပြီလားဆိုတာလေ့လာသုံးသပ်ကြည့်ကြရအောင
်မြမသမိုင်းကိုပြန်ကြည့်ရင်1958ခုနှစ်မှာအမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းတည်ထောင်ခဲ့တဲ့အာဏာရဖဆပလပါတီကြီးနှစ်ချမ်းကွဲပါတယ်ဝင်းကြီးချုပ်ဦးနုဦးဆောင်နဲ့တန်ရှင်ဖဆပလနဲ့ဥပဆွေဦးကျော်ငင်းကောင်းဆောင်နဲ့တီမြဲဖဆပလတို့ဖြစ်ပြီးဦးနုအဖွဲ့ဟာအတိုက်ခံပမညတပါတီရဲ့ထောက်ခံမှုနဲ့လွှတ်တော်ထဲမှာရှင်မဲလောက်အသာနဲ့ပဲအစိုးရဖွဲ့ထားနိုင်တဲ့အခြေအနေပါဒီလိုအခြေအနေမျိုးဟာလွှတ်တော်ထဲအယုံကြည်မရှိအစိုးတင်သွင်းလိုက်ရင်ဦးနုအစိုးရအချိန်မရွေးပြုတ်ကျသွားနိုင်ပါတယ်ဒါကြောင့်ဦးနုဟာလွှတ်တော်ကိုဖျက်သိမ်းပြီးရွေးကောက်ပွဲအသစ်တွေပြန်ကျင်းပပြုလုပ်လိုပါတယ်ဒီအတွက်ဗိုလ်ချုပ်ကြီးနေဝင်းကိုဝင်းကြီးချုပ်ခန့်အိမ်ဆောင်အစိုးရဖွဲ့စည်းစီပြီးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပပေးနိုင်ဖို့အာဏာလွှဲပေးခဲ့ပါတယ်။အဲ့ဒီခေတ်ဖွဲ့စည်းပုံအခြေခံဥပဒေမှာပါတာကရွေးကောက်တင်မြှောက်ခြင်းခံရတဲ့အမတ်မဟုတ်သူတယောက်ကိုလိုအပ်လို့ခေတ္တဝင်ကြီးချုပ်အဖြစ်တာဝန်ပေးမယ်ဆိုရင်အချိန်6လထက်ကျော်လွန်ပြီးပေးလို့မရဘူးဆိုတာပါ။ဖွဲ့စည်းပုံပုံမှန်116ဖြစ်ပါတယ်။ဝင်းကြီးချုပ်တာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးနေဝင်အာဏာရယူပြီး6လပြည့်တဲ့အတိုင်းရွေးကောက်ပွဲမကျင်းပပေးနိုင်သေးပါဘူး။နောက်ထပ်အချိန်လိုသေးတယ်လို့ဆိုပါရယ်။ဒီအခါဝင်းကြီးချုပ်ဦးနုဟာဥပဒေပညာရှင်တွေနဲ့တိုင်ပင်ပြီးဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်116ကိုဆိုင်းငံ့တဲ့ဥပဒေတစ်ခုပြဋ္ဌာန်းပေးလိုက်ပါရယ်။ပုံမှန်116ကိုဆိုင်းငံ့လိုက်တဲ့အတွက်ဗိုလ်ချုပ်ကြီးနေဝင်ဟာရွေးကောက်ခံအမတ်မဟုတ်ပေမဲ့ဝင်းကြီးချုပ်အဖြစ်6လထက်ပိုးပြီးတနှစ်နဲ့၄လနီးပါးတာဝန်ယူသွားခဲ့တာတွေ့နိုင်ပါတယ်
။လက်ရှိ NLD အကြံပေးဦးကိုနီနဲ့နိုင်ငံရေးသမားတချို့ပြောဆိုနေတာကတော့အဲ့ဒီခေတ်ဖွဲ့စည်းပုံတွေကပုံမှန်116ကိုဆိုင်းငံ့ခဲ့တဲ့နီးတူလက်ရှိ2008ဖွဲ့စည်းပုံတွေကပုံမှန်59စလုံးကိုလည်းဆိုင်းငံ့ထားနိုင်တယ်ဆိုပြီးဖြစ်ပါတယ်။ဒီနေရာမှာပုံမှန်59စလုံးဆိုင်းငံ့ရေးအကြံပေးနေသူတွေတတိမမူမိတဲ့အရေးကြီးအချက်တစ်ခုကတော့ဦးနုခေတ်ဖွဲ့စည်းပုံတွေကပုံမှန်116ကိုဆိုင်းငံ့ရမှာလွှတ်တော်တွေကအမတ်အများစုနဲ့တမတော်ကြိုတင်သဘောတူညီချက်ယူပြီးမှဆိုင်းငံ့ခဲ့တယ်ဆိုတဲ့အချက်ပါလက်ရှိအခြေအနေကိုပြန်ကြည့်လိုက်ရင်လွှတ်တော်ထဲမှာ NLD အမတ်ကအများစုပါလေးပုံတစ်ပုံကတော့တမတော်သားကိုယ်စားလှယ်တွေဖြစ်ပါတယ် လက်ရှိဖွဲ့စည်းပုံတွေကပုံမှန်59စလုံးကိုဆန်းကန်ထားလို့ရတယ်မရဘူးဆိုတာဟာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြဿနာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြဿနာဖြစ်တာနဲ့လျော်ညီစွာပုံမှန်59စလုံးကိုဆန်းကန်ရေးလုပ်တော့မယ်ဆိုရင် NLD နဲ့တက်မတော့ကြိုးတင်သဘောတူညီချက်ရယူပြီးလုံးမတင့်တော်ပါလိမ့်မယ်တနည်းပြောရရင်ဒုံဆန်းစုကြည်နဲ့ဗိုလ်ချုပ်မူရင်မင်းအောင်လှိုင်တို့နှစ်ယောက်ကြိုးတင်သဘောတူညီချက်ရယူပြီးမှဆောင်ရွက်သင့်တဲ့ကိစ္စမျိုးပါနောက်တစ်ချက်ဒုံဆန်းစုကြည်နဲ့ဗိုလ်ချုပ်မူရင်မင်းအောင်လှိုင်တို့နှစ်ယောက်တွေ့ဆုံရေးဆိုတာဟာအရင်ခေတ်တုန်းကလိုမဖြစ်နိုင်တဲ့ကိစ္စမဟုတ်ပါဘူးအခုဆိုရင်ပဲရွေးကောက်ပွဲပြီးကလေးကစရည်တွေ့ရင်နှစ်ကြိမ်တောင်တွေ့ဆုံပြီးသွားခဲ့ပါပြီ
ကောင်းပါပြီတက်မတော်နဲ့ကြိုတင်သဘောတူညီချက်မယူဘဲပုံမှ59စာလုံးကိုယာယီဆိုင်ငံ့မှုစူးစမ်းရင်ဘာဖြစ်လာနိုင်မလဲစဉ်းစားထားဖို့တော့လိုပါတယ်လွတ်တော်ထဲမှာ NLD ကအများစုမှုပုံမှ59စာလုံးကိုယာယီဆိုင်ငံ့သည့်ဥပဒေချက်တင်သွင်းအတည်ပြုလိုက်ရင်အလွယ်တကူဥပဒေဖြစ်လာမှာပါဒါပေမဲ့ဒါဟာဖွဲ့စည်းပုံနဲ့မညီကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ကဇောရကတက်ရင်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကိုရောက်ကောင်းရောက်သွားနိုင်ပါတယ်။ခုံရုံးကဖွဲ့စည်းပုံနဲ့မညီဘူးလို့ဆိုရင်အဲ့ဒီစူးစမ်းချက်ပြက်ပြယ်သွားပါလိမ့်မယ်။ဒါပေမဲ့ NLD နဲ့တက်မတော်ဆက်ဆံရေးအဖို့အထစ်ဖြစ်ကြံရစ်ပါလိမ့်မယ်။ခုံရုံးကဖွဲ့စည်းပုံနဲ့ညီတယ်လို့ဆုံးဖြတ်လိုက်ရင်တော့တက်မတော်ကသဘောမတူရင်အခက်အခဲတွေ့နိုင်ပါတယ်။ဖွဲ့စည်းပုံကိုကာကွယ်ရမယ်လို့တန်တိတ်တန်ချထားတဲ့တက်မတော်ကသူ့ဘာသူကာကွယ်တဲ့အနေနဲ့အာဏာအရရက်ကိုထိမ့်သိမ်းတာမျိုးလောက်ကောင်းလှုပ်လာနိုင်ပါတယ်။အရေးကြီးတာကတော့ပုံမှ59စာလုံးဆိုင်းငံ့ရေးဆိုတာကိုတက်မတော်နဲ့ကြိုတင်သဘောတူညီချက်မယူဘဲကန့်ဆန်းမဲ့ထိုးတယ်လို့မျိုးသွားပြီးစိတ်မခေါ်မိဖို့ပါပဲ။တကယ်တော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေဆိုတာဟာစစ်ဘုရင်မင်းဆက်တစ်ဆက်ပြီးတစ်ဆက်အုပ်ချုပ်ဖို့ကြိုတင်ကြံရွယ်ချက်ရှိရှိရေးဆွဲထားတာပါ။ဒေါံဆန်းစုကြည်ရဲ့ဥဆောင်မှုကြောင့်သာ NLD ပါတီအပြတ်အသတ်အနိုင်ရပြီးအဲ့ဒီစီမံကိန်းကြီးပြက်ပြယ်သွားခဲ့ရတာပါပြောရရင်ဖွဲ့စည်းပုံအရ NLD ဟာဥပဒေပြုခွင့်အာဏာနဲ့အုပ်ချုပ်ရေးအာဏာနှစ်ခုလက်ဝယ်ပိုင်ပိုင်ရထားပြီးပါပြီအတော့ကိုကျယ်ပြန့်တဲ့အာဏာလို့ပြောနိုင်ပါတယ်ဖွဲ့စည်းပုံထဲမှာစစ်ဘီရင်တွေပဲအုပ်ချုပ်ဖို့ရည်ရွယ်ရေးဆွဲထားတဲ့အတွက်သမရအာဏာကလည်းအတော်လေးကိုကြီးမားကျယ်ပြန့်ပါတယ်ထူးခြားချက်အနေနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ကိုလည်းသူတဦးတည်းသဘောနဲ့အာဏာသိမ်းနိုင်တဲ့ပြဋ္ဌာန်းချက်မျိုးတစ်လုံးတစ်ပါးသားမှဖော်ပြမထားပါဘူ
းပြောရရင်ဒုံဆန်းစုကြည်နဲ့ NLD ဟာလက်ရှိဖွဲ့စည်းပုံအခြေခံဥပဒေဘောင်တွေကနေတိုင်းပြည်ကောင်းရာကောင်းကျိုးအမြောက်အများအကောင့်ထည့်ဖော်နိုင်ပါတယ်ဒါလွန်ခဲ့တဲ့ရာစုနှစ်တစ်ဝက်ကျော်လောက်တုန်းကလုံးဝမရခဲ့တဲ့အခွင့်အရေးပါဒီလိုအခွင့်အရေးမျိုးရနေတဲ့အချိန်မှာအချိန်ဒီအားလုံးကိုနောက်ပြန်လှည့်သွားစေနိုင်တဲ့တက်မတော်နဲ့ကြိုတင်ညှိနှိုင်းသဘောတူညီချက်မရယူဘဲပုံမှန်59စလုံးဆိုင်းငံ့ရေးလို့ဖွဲ့စည်းပုံကိုစင်ခေါ်တာမျိုးမလုပ်သင့်သေးပါကြောင်းတင်ပြလိုက်ရပါမယ
်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ပါရှင်။ခုတော့လာမယ့်အင်္ဂါနေ့ညတရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးချင်ပါတယ်။
မတော်မတော်စစ်တင်တန်းကြောင်တခုမှာចောင်းသားကြီးတွေကចောင်းသားငယ်တွေကိုနိုင်ကျင့်နေတဲ့ဗီဒီယိုတွေမကြသေးခင်ကပဲအင်တာနက်ဆာမျက်နှာတွေမှာပြန့်နှံ့ခဲ့ပါတယ်။မတရားသားတွေနဲ့ဖွဲ့စည်းထားတဲ့စစ်တပ်ထဲမှာစီကံလိုက်နာအောင်အမိတ်နာခံတတ်အောင်ဒီလိုခက်ကြမ်းကြမ်းကင်တွေတာဟာမဆန်းဘူးလို့ဆိုနိုင်ပါသလား။ဒီလိုအလေးအထားတွေကနေအဆိုးအကောင်ဘယ်လိုရလတ်မျိုးတွေထွက်ပေါ်လာနိုင်ပါသလဲဆိုတာအခုလာမယ့်အင်္ဂါနေ့ညတရိုက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1239238255လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။VOA ကနေတင်းငွေနေတဲ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်တင်ဆက်နေတဲ့မအေးတနာကျော်ရဲ့မြမပြိမပေးစာများကဏ္ဍကိုနားဆင်ကြရအောင်ပ
ါ။မင်္ဂလာပါရှင်။VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေကိုမြမပြေမပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်း daily တပုတ်နဲ့လည်းဖြောပြေပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။ အခုတော့ VOA အစီအစဉ်လေးကိုနားဆင်ပြီးရေးလာတဲ့သောရရှင်ရဲ့အစာတွေကိုထုံးစံအတိုင်းအရင်ဦးဆုံးပြောပြပေးသွားခြင်းပါတယ်။ပြည်သူအများဆင်းရဲသားဆိုပြီးတော့ကျမတို့စီကတင်ဆက်ပေးတဲ့အစီအစဉ်ကိုသောရရှင်ခံပြန်းထံကတော့တော်တော်လေးကောင်းမွန်တဲ့သတင်းစုဆောင်းမှုပါတဲ့။ဒီလိုမျိုးပြည်သူတွေသိမြင်လာအောင်လို့ထောက်ပြကူညီပေးတဲ့ VOA ကိုလည်းကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရှင်။တပတ်အတွင်းအားကစားသတင်းကိုအားပေးတဲ့ပရိသတ်လည်းတော်တော်များတာတွေ့ရပါတယ်နော်။ဒီထက်ကသောရရှင်ခန့်ရောင်စဉ်ကတော့ဒီအစီအစဉ်ကိုအရန်ကြိုက်ပါတယ်ဆိုပြီးတော့ဆိုလာတာပါ။မွေးဆိုတဲ့သောရရှင်ကလည်း American 3 ADM သင်ကန်းစာအသုံးနှုန်းတွေကိုနားဆင်ပြီးတော့ကျမတို့လိုအင်္ဂလိပ်စာမကျွမ်းကျင်တဲ့သူတွေအတွက်အလွန်အဆင်ပြေတဲ့အစီအစဉ်ဖြစ်ပါတယ်။ကျေးဇူးလည်းတင်ပါတယ် VOA 1 or 2 1 or 3တွေကျမ်းမာပါစေလို့လည်းဆုတောင်းပါတယ်တဲ့။ကျမရဲ့အစီအစဉ်တွေကိုအထူးသဘောကျပါတယ်ဆိုတဲ့သောရရှင်ကတော့လက်ကင်ဖုန်းနဲ့ကျမရဲ့အန်ရဲ့ဆိုပြီးပညာပေးသတင်းတင်ဆက်မှုနဲ့ပတ်သက်ပြီးတော့ဒီလိုဗဟုသုတရစီမဲ့ကျမရဲ့အတွက်လည်းအထောက်အကူဖြစ်တဲ့ဆောင်းပါးတွေကိုကြိုဆိုပါတယ်လို့ရေးလာပါတယ်ရှင်။ဒါနဲ့သောရရှင်တွေတော်တော်လေးကြိုက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့အစီအစဉ်တခုကိုတော့တခြားသောရရှင်တွေလည်းအခုနားထောင်နေကြတဲ့သောရရှင်တွေလည်းကြားလိုက်မယ်လို့ထင်ပါတယ်နော်။အဲ့ဒီသတင်းလေးကတော့ကလင်းငိုတန်ကိုဘာသာပြန်မဲ့ application ဆိုပြီးတော့ smartphone တွေမှာတုံးလို့ရတဲ့ application တစ်ခုနဲ့ပတ်သက်ပြီးတော့ကျမတို့တင်ဆက်ပေးသွားတဲ့သတင်းပဲဖြစ်ပါတယ်။အဲ့ဒီသတင်းလေးကိုရုံးမြင့်တန်ကြာကလည်းထုတ်လွှင့်ပေးခဲ့သလိုမျိုး TV radio အစီအစဉ်အနေနဲ့လည်းထုတ်လွှင့်ပေးခဲ့တာ။အဲ့ဒီအစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်တွေကထူးထူးဆိုတဲ့သောရရှင်ကတော့ဒီ application ကအမှန်တည်းဖြစ်စေမှားတည်းဖြစ်စေမိဘတွေအတွက်ကောင်းပါတယ်လို့ရေးလာတာပါ။သိစဉ်လို့မေးလာတဲ့သောရရှင်ကိုသေးစော်ကတော့ကလေးအားလုံးရဲ့ခံစားမှုကိုသိစေနိုင်တာပါလားဒါမှမဟုတ်ရေဘူးရောက်ကိုပဲပြောတာပါလားဆိုပြီးတော့အသေးစိတ်သိစဉ်လို့မေးလာပါတယ်ဒေါ်အာနိုင်ကဒါကိုသုံးရင်ကလေးအတွက်အနေရှိမလားမမပြည်ကိုရောက်ပြီလားဆိုပြီးတော့လိုချင်လို့ဆိုပြီးတော့စာရေးလာတာပါကိုတေးစာအောင်ကလည်းဒီ application ကအိမ်တော်တွေအတွက်အလွန်အထောက်အကူဖြစ်နိုင်ပါတယ်တီထွင်သူတွေကိုကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ်ပြည်ဝကိုရေးလာကြတဲ့စာရီထဲမှာမြန်မာနိုင်ငံကလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်မြင်တွေကိုထုတ်ဖော်ရေးသားလာကြတဲ့စာရီကိုလည်းလက်ခံရရှိတာမှာသောရရှင်စိုးမို့အောင်ကတော့ပြည်သူတယောက်အနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုအားကိုးပါတယ်ဆိုပြီးတော့အခုလိုမျိုးသူ့ရဲ့အမြင်ကိုရေးလာပါတယ
်ပြည်သူတယောက်အနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုအားကိုးပါတယ်တဦးတယောက်တည်းအတွက်မဟုတ်ပါဘူးတနိုင်ငံလုံးမှာရှိတဲ့ပြည်သူတွေအတွက်ပါဘာဖြစ်လို့လဲဆိုတော့လူကြီးတွေနဲ့ပတ်သက်ရပတ်သက်ကြောင်းရှိတဲ့လူတွေကနေရာတစ်ခုမဟုတ်တစ်ခုရကြတယ်လှုပ်ပိုင်ခွင့်တွေရပါတယ်ပြည်သူလူထုမှာတော့ကိုယ့်အတွက်ကိုယ်ကြောတနေရာစာလေးရဖို့မနှဲစူးစမ်းနေရပါတယ်ဒါတောင်ကြီးလန့်စားစားဖြစ်နေရပါတယ်ဘာပဲဖြစ်ဖြစ်ဒေါ်ဆန်းစုကြည်ကိုထောက်ခံပါတယ်ဗျာ
ဒါကသောရရှင်စိုးမို့အောင်သူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်ရှင်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာအများကအထူးအာရုံစိုက်ပြီးတော့စိတ်ဝင်စားခံရတဲ့ဒီရန်ကုန်မြို့ကကျူးကျော်ရက်ွက်တွေရှင်းလင်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သတင်းတင်ပြတာပေါ်မှာသောရရှင်တွေမှတ်ချက်တွေရေးလာကြတာတွေကိုဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်နော်အခုတော့သောရရှင်တွေကို Billboard Hot အဖြစ်ဆုံးတချင်းလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖျော်ပြပေးကြပါတယ်ရှင်ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်တချင်းလေးကတော့ Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်မှာနံပါတ်6ရောက်နေတဲ့တချင်းလေးပဲဖြစ်ပါတယ်The Chainsmokers ဆိုတဲ့ DJ နှစ်ယောက်ပါဝင်ပြီးဖွဲ့ထားတဲ့ဂီတာအဖွဲ့နဲ့တေးသန့်ရှင် Roses အားဖြည့်ပြီးတည်ဆိုထားတဲ့ Roses ဆိုတဲ့တချင်ပဲဖြစ်ပါတယ်။ဒီတချင်က2015လေးကထွက်လာတာဖြစ်ပြီးတော့2015နှစ်ကုန်မှာတော့ Hot Dance Electronic Song စရင်အကနဲ့ Electronic တချင်စရင်မှာနံပါတ်1ရတဲ့တချင်ပဲဖြစ်ပါတယ်။ Billboard Hot အဖြစ်ဆုံးတချင်စရင်ဝင်နေတာလဲသတင်းပတ်15ပတ်ရှိသွားပြီဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတော့သူကနံပါတ်8နေရာမှာရပြီးတော့ဒီတစ်ပတ်မှာတော့သူရဲ့အမြင့်ဆုံးနေရာဖြစ်နေနံပါတ်6ကိုရောက်လာတာလဲဖြစ်ပါတယ်။သောရရှင်နေနားဆင်ခံစားကြည့်ပါအောင်ရှင်။
Take it slow, but it's not typical. He already knows that my love is fire. His heart was a stone, but then his hands were on. I turned him to gold and it took him higher. Well, I'll be a daydream. I'll be your favorite things. We could be beautiful. Get drunk on the
ဒီနေ့အောင်နဲ့ဖွဲ့ထားတဲ့အဖွဲ့နဲ့အဆိုတော့ roses တို့အဖြစ်ပြောတည်ဆူထားတဲ့ roses ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။တော်ရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာလက်ဆောင်ဖြစ်နေဖြောပြပေးဖို့ရှိပါတယ်။အခုတော့ကျမတို့ VOA ကတင်ဆက်တဲ့သတင်းပေါ်မှာတော်ရရှင်တွေမှတ်ချက်ရေးလာကြတာတွေကိုဖော်ပြပေးကြပါမယ်။မင်္ဂလာရုံကျူးကျော်ရက်ခွက်တွေရှင်းလင်းခံရဆိုတဲ့သတင်းမှာဒီရန်ကုန်တိုင်းမင်္ဂလာရုံမြို့နယ်တွေကပင်မပြင်စက်မှုဇုံတွေကကျူးကျော်ရက်ခွက်၃ခုကိုနောက်ဆုံးထားပြောင်းရွှေ့ဖို့သက်မှတ်ရဲ့ကြော်လွန်သွားပြီးတဲ့နောက်မှာအာဏာပိုင်တွေဆက်ရဲနေရကြီးတွေတုံးပြီးတော့ရှင်းလင်းဖယ်ရှားခဲ့တဲ့အကြောင်း VOA ရုပ်မြင်သံကြားကောရေဒီယိုကနေပြီးတော့သတင်းတင်ဆက်ပေးခဲ့ပါရနော်။ဒါနဲ့ပတ်သက်ပြီးတော့သောရရှင်နေအများကြီးတုံ့ပြန်ရေးသားလာကြတဲ့အထက်ကတချို့ကိုဖော်ပြပေးကြပါမယ်။ Joseph Smith ဆိုတဲ့သောရရှင်က
ကျူးကျော်ဒေရီမှာနေတဲ့သူတွေကိုအယံတနာမိတယ်။အမှန်ဆိုလို့ရှိရင်အရှိတောင်အရှမှာအမိမြမာပြီလောက်မြေရောက်သဘောဝတရားစရပေါ်ကျော်သွားမှုနဲ့စိုက်ပျိုးဖို့မြေစီမြေလွှာကောင်းတဲ့နိုင်ငံမျိုးမရှိသေးပါဘူး။မြေလူမြေရင်းတွေအများကြီးရှိပါတယ်မြမပြည်မှာဘသူတေးသေးငတိမိုင်ပြီးရောဆိုတဲ့လူတွေကြောင့်ပါဥပမာအနေနဲ့ကြည့်ရင်တော့အခုနေပြီးတော့ဟာရင်းနှုံးကဘာမှမရှိတဲ့ဒီခြုံတွေထူထပ်နေတဲ့နေရာတစ်ခုပါအဲ့လိုမျိုးနေရာမျိုးတွေကအစိုးရရုံးဆိုင်တဲ့မြို့ဖြစ်နေတိဆောက်ခဲ့ကြတာပဲလေကျူးကျော်တဲမှာနေတဲ့သူတွေကအမိမြမပြည်ကနိုင်ငံသားစစ်စစ်တွေပါအခုလယ်မြေတွေကိုတင်းဆဲထားတဲ့ဥပိုင်တို့စစ်တပ်တို့ကပဲအခုမြမပြည်မှာရှိနေတဲ့ကျူးကျော်အိမ်အောင်စုတွေကိုတအိမ်အောင်မြေတကွက်နှုံပေးနေတော့မှခမရုရဲ့ဘိုးစဉ်ပေါင်းဆက်ဆက်သက်စားလို့မကုန်နိုင်အောင်ကြံပါသေးတယ်။တည်ရင်ခုနောက်ကိုဘာမှမပါပါဘူးဗျာ
။တော်ရရှင်လူချောကတော့ဒီလိုကျူးကျော်တဲတွေဖြစ်လာတာကတက်ဆိုင်ရာရက်ွက်အုပ်ချုပ်ရေးမှုနဲ့စီပင်ကိုအေးအေးယူတင်တယ်တဲ့။မရှိစင်ရိုင်းသားတွေစီကပတ်စံတောင်းစီမံကိန်းနေရာတွေမှာကိုယ့်ဟာကိုအိမ်ဆောင်နေခိုင်းတက်ဆိုင်ရာကလာပြီးတော့ဘူရိုဇာနဲ့လာထိုးတော့အစိုးရနဲ့လုံခြုံရေးယူပေးတဲ့ရဲတွေပဲဆဲခံရတာပါ။တကယ်တမ်းစားတာကရက်ွက်အုပ်ချုပ်ရေးမှုတွေပါဆိုပြီးတော့ဒီတော်ရရှင်ကြေးလာပါတယ်။ကင်ထရီရီဆိုတဲ့သောရရှင်ကတော့သူ့ရဲ့ကိုရီအတွေ့အကြုံနဲ့နှိုင်းရှင်ပြီးတော့ဒီကိစ္စပေါ်မှာအခုလိုတုံ့ပြန်ပြီးတော့ရေးသားလာပါတယ်
။ကျွန်မလည်းမြန်မာနိုင်ငံသားတယောက်အနေနဲ့တစ်ခုလောက်တော့ပြောပြရစီရှင်။အဲ့ဒီအတွက်ကိုလည်းပြည်ပအားကိုပစိန်ရိုးလို့တော့ကျွန်မကိုမမြင်စေလိုပါဘူး။အခုလက်ရှိထိုင်းနိုင်ငံမှာခဏအလုပ်လုပ်နေပါတယ်။ဆယ်လင်းကားနှစ်လောက်ရှိပါပြီ။ဒုက္ခပေါင်းများစွာနဲ့လည်းရင်ဆိုင်ခဲ့ရပြီးပါပြီ။ဒါပေမဲ့ငတ်မွတ်တဲ့ဘေးတော့မရောက်ခဲ့ပါဘူး။ဘာကြောင့်လဲဆိုတော့အလောက်ဟူသည်မဂုံရှိစွာဆိုလိုပါပဲသူတို့နိုင်ငံကပြည်သူပြည်သားတွေအပြင်တခြားနိုင်ငံသားတွေအတွက်ကိုပါအလောက်ကများပြားလှတယ်ဆိုတာအားလုံးသိသလိုပါပဲသူတို့နိုင်ငံသားတွေကိုလည်းအဖက်ဖက်တိုးတက်အောင်လို့အစိုးရတွေနဲ့သက်ဆိုင်ရာတွေကဝိုင်းဝန်းကူညီဖြည့်ရှင်ပေးကြတယ်အစွန်းဆုံးအထိမရေတွက်နိုင်လောက်အောင်ပါပဲအဲ့ဒီအထက်ကတခုလောက်တင်ပြလိုတာကတော့အခုလက်ရှိဒုက္ခရောက်နေကြတဲ့လောက်ကင်စားတော့ဆရာနေရာမရှိတဲ့ဆင်းရဲသားတောင်သူလယ်သမားမိသားစုတွေကိုနိုင်ငံတော်ပိုင်းနယ်မြေတဲ့ယာယီအဖြစ်တော်၎င်းအဆင်ပြေတဲ့အထီတော်၎င်းစိုက်ပျိုးရေးမွေးမြူရေးမိမိအားတန်ရာလောက်ကင်စားတော့နိုင်ဖို့အခါအသင့်တို့စီမံခန့်ခွဲဖြည့်ရှင်ပေးနေပါတယ်ဒါကြောင့်ကျူးကျော်နယ်မြေတဲ့ရှိနေကြတဲ့ပြည်သူတွေထဲမှာဒုက္ခရောက်နေတဲ့မိသားစုအ ਨੇ နဲ့အများတော်ရှိမှာပါပဲအဲ့တော့အဲ့ဒီမိသားစုတွေကိုအသင့်တင့်ကူညီဆောင်ရှောက်ပေးပါလို့ဒုက္ခရောက်ဖူးသူပြည်သူတယောက်အနေနဲ့မေတ္တာရက်ခံပါရစေရှင်
။ခင်ထွေးယူဆိုတဲ့တော်ရရှင်ကသူ့ရဲ့ကိုယ်တွေအတွေ့အကြုံနဲ့နှိုင်းရှင်ပြောခုလိုမျိုးကျမတို့ VOE ရဲ့ Facebook စာမျက်နှာမှာမှတ်ချက်ပေးပြီးတော့ရေးလာတာဖြစ်ပါတယ်။တက်ဦးဆိုတဲ့တော်ရရှင်ကလည်
းအစရေကကိုယ်မြင်မှမဟုတ်တာနေခွင့်ရရလေးနဲ့တင်ကျေးဇူးတင်တဲ့ပါတယ်။အချိန်တန်လို့ပိုင်ရှင်ကပြန်တောင်းရင်အတာတကြီးလေးပြန်ပေးလိုက်ပါ။ဒါလောကသဘာဝပါပဲ။အစရေကကိုယ်ပစ္စည်းမှမဟုတ်တာကျူးကျော်တွေ90ရာခိုင်နှုန်းဟာလှုပ်ရှားတွေကြီးပါပဲသူတို့ရဲ့နောက်မှာသူတို့ကိုချုပ်ထားတဲ့ငွေရှင်တွေပွဲစားတွေလည်းအများကြီးရှိပါတယ်ကျူးကျော်တွေအတွက်ချပေးခဲ့တဲ့ရက်ွက်တွေကိုသွားကြည့်သူတို့ရတဲ့မြေွက်တွေရောင်းပြီးနောက်တနေရာမှာသွားပြီးတော့နေကြပြန်ပြီလေပိုင်ရှင်ခွင့်ပြုချက်မရှိဘဲသူတို့ဘာပစ္စည်းကိုယူတာခိုးတာပါပဲစင်ရဲနဲ့ခိုးမယ်ဆိုမြမပြီမှာလူကောင်းပဲရှိတော့မှာလေဗျာ
သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်သောရရှင်တွေအတွက်မြမသချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖြောပြပေးဖို့ရှိပါတယ်ရှင်မော်ရိုဗျူရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တော့တိတ်ချစ်တဲ့သောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းသေးပါရယ်နော်မိဆန်နေတဲ့အတူနိနိခင်စောအားဖြည့်ပြီးတော့တည်ဆိုထားတဲ့သချင်းလေးနဲ့ထုတ်လွှင့်ပေးမှာဖြစ်ပါတယ်သောရရှင်တွေတိကြပြီးဖြစ်ပါလိမ့်မယ်နော်အချစ်ရဲ့ဂျေးကျွန်းဆိုတဲ့သချင်းလေးပါဒီသချင်းလေးကိုတော့ဒီသချင်းကိုပင်နိုင်တည်ဆိုတဲ့မိဆန်ဒီကပဲကိုယ်တိုင်ရေးဆက်ထားတာဖြစ်ပါတယ်နားဆင်ခံစားကြည့်ပါအောင်ရှင်
表出的谁更多比的你忙的咋老大我谁提的你有你这么喜欢后天嘎喽呗那么喽呗这么喜欢别追下啊你是全你妈你那么痛切那你背也还咋会背吗你那nga bwa ji twa bi nyen nyet ka de mi lou myai lo jwan bi tu tam ka yo bam che a wa myo ga ne phyet si nga phit ka bo lo 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 la ne sait jai myi ji paw ko cha ne chaung ne shin kin tin kan ta pin la yin mo bo mya lo ka za chaw ra pe sa po nga tem phit ke le bo do ma nin ga u chin na bu lo jo sa phin kwe ji che nga pe sa chin bin me le nau che nga pe ya ba shi te le ji che nga shong pe chin bin me le nau che ta show them she lo bu de ge Mielo nya nya ta twa de a nge wan ne mu nya ne nga le na pa twa ka ya de chit tu pye pye shu za kwe mie bo cha ya ka ya de ble pyu mye ye u nya twa nin le ngem kwa tem twa ne min pyo me so a long tu kha
be chin ko rai ye ko rai so de mi san ni ne tu nin ni khin so a phye pyo ti so tha ra phit par de a che ye je jun so de ta chin ko na sin ke cha ya da ba မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေ၊ရှင်းပွင့်စာတွေနဲ့တည်သခြင်းတောင်းလွှာတွေကိုတင်းနှင်းရည်နေညပိုင်းနဲ့တင်းနှလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစားမြင်တာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်မတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။သုံးပြပါတိကနေဒီကွေးစွာလက်ခံပေးမယ်လို့လိုက်တော့စိတ်ထဲမှာရှိလေ
။မြမပြည်မပေးစာများကဏ္ဍပါရှင်ခုတော့ကပတလွားထူချာဆံမြသတင်းများစီစဉ်မှာမခင်ဖြူထွေးနဲ့ကိုသားညူဦးတို့ကတင်ဆက်ထားပါတယ
်။ Valentine's Day ဖြစ်သူများနေ့မတိုင်ခင်မှာပဲဂျပန်နိုင်ငံမှာတော့ချစ်ရနံ့တွေပြန့်လွင့်နေပါပြီ။ချစ်သူတွေရဲ့ခံစားချက်တွေကိုထူးခြားခြားရင်ဖွင့်နိုင်အောင်တိုကျိုမြို့လယ်ကခီဘီယာပန်းချံမှာဆင်ထိုးပေးထားတာပါချစ်သူစုံတွဲတွေစနီးနဲ့ခင်မွန်းတဲ့တွေတယောက်နဲ့တယောက်ဘလောက်ချစ်တဲ့အကြောင်းမြင်လို့တဲ့အကြောင်းသစ္စာရှိတဲ့အကြောင်းလွတ်လွတ်လပ်လပ်လူသိရှင်ကြားအော်ပြောနိုင်အောင်စီစဉ်ပေးထားတာပါဖြစ်စဉ်ချစ်သူများနဲ့ရောက်တိုင်းရင်ဖွင့်နိုင်ဖို့တိုကျိုမြို့ကပန်းဆိုင်ဆိုင်ကစီစဉ်ထားတဲ့အခမ်းအနားစတင်ဖွင့်လှစ်တဲ့နေ့မှာပဲအိမ်တော်တွေစုံတွဲတွေသာမကချစ်သူမရှိသေးတဲ့သူတွေပါပါဝင်တဲ့မျိုးသားတကားစင်တော့ကစင်မော်တက်ပြီးရင်ဖွင့်တန်တွေကိုဖြည့်ချွေးခဲ့ကြပါတယ်။ခန်းစားချက်တွေကိုပူပူလင်းလင်းထုတ်ဖော်လေးမရှိတတ်တဲ့ဂျပန်နိုင်ငံကဒီအစင်လာမဟုတ်တဲ့အစီအစဉ်ကိုတော့နှစ်စဉ်ဇန်နဝါရီလ31ရက်နေ့မှာကျင်းပပြီးဂျပန်မျိုးသားတွေအိမ်ကိုစောစောပြန်စနီးတွေတွေကိုခန်းစားချက်တွေရင်ဖွင့်ကြဖို့အားပေးချပါတယ်။
ဆောင်းနံခံရတဲ့အမေရိကန်ပြည်တော်စုမှာဒီနှစ်ຫນွေဥရာသီစောစောရောက်မယ်လို့ရာသီဥတုခန့်မှန်းရမှာနာမည်ကျော်တဲ့ပွေးကောင်တစ်ကောင်ဟော်ကင်းထုတ်လိုက်ပါတယ် မဇဗင်းနီးယားပြည်နယ်ပတ်စုတွန်းလေးမြို့မှာနှစ်ဆင်ကျင်းပလို့ရှိတဲ့ Groundhog Day ရာသီဥတုခန်းမနဲ့ခန်းနာကိုလူပေါင်း1000ချီတက်ရောက်ခဲ့ကြတာပါခန်းမကြီး1889ခုနှစ်တဝိုက်လောက်ကစပြုလာခဲ့တဲ့အစဉ်အလာအရ Phil လို့အမည်ပေးထားတဲ့ဒီပွေးကောင်ရှိတဲ့တောဆက်ကတင်းငုတ်တစ်ခုပေါ်မှာတင်ပြီးတော့ရာသီဥတုကိုခန်းမကြတာပါနှစ်စဉ်ဟော့ကင်းထုတ်တဲ့ဖေဖော်ဝါရီလ2ရက်နေ့မှာပွေးကောင်ဟာသူ့အရိပ်ကိုမြင်ရတဲ့ဆိုရင်စောင်းကုံမှုနောက်ထပ်တလခွဲကြောင်းမှဖြစ်ပြီးတော့အရိပ်မမြင်ရဘူးဆိုရင်တော့လူဘောက်ရာသီရောက်တာစောလိမ့်မယ်လို့အစင်လာယုံကြည်ထားကြပါတယ်ဒီနေ့ရာသီဥတုခံမှန်းတဲ့နေ့မနက်ခင်းချမ်းချမ်းအေးအေးအချိန်မှာကောင်းငင်ဟာကြည်လင်နေပေမဲ့ပွေးကောင်ရဲ့အရိပ်ကိုမတွေ့ရတဲ့အတွက်နှွေးဥစောမယ်လို့တုတ်ခဲ့ကြပါတယ်မကြသေးခင်တုန်းကမှစံချိန်ချိုးလောက်အောင်ပြင်းထန်တဲ့နှစ်မုန်တိုင်းဒဏ်အလူးလဲခံခဲ့ရတဲ့အမေရိကန်ပြည်အောင်စုအရှိဖက်ချမ်းကသူတွေအတွက်တော့သတင်းကောင်းတရားလို့ဆိုရမှာပါ
ပြုံးနေတဲ့ကူပွဲတော်တွေကိုကဘာတဝမ်းမှာပါကျင်းပနေတဲ့အထက်လန်ဒန်အနောက်ပိုင်းကနာမည်ကျော်ဥယျာဉ်တစ်ခုမှာတော့တရုတ်ရိုးရာမီးဘုံပြပွဲတွေကျင်းပခဲ့ပါတယ်။မီးအောင်စုံတွေနဲ့ဂီတဝိုင်းတွေအေယာမမီးဘုံကြီးတွေကိုချစ်စစ်ဥယျာဉ်မှာပြသခဲ့တာပါ။ပေနီယာကျော်အေယာမတရုတ်ငကားရုပ်ကြီးတစ်ခုအပါအဝင်ထောင်ထဲချီတဲ့မီးဘုံတွေကိုလည်းတွေ့ရပါတယ်။1929ခုနှစ်မှာစတင်ထူထောင်ခဲ့တဲ့အင်္ဂလိပ်ဂန္ဓဝင်ခစ်သစ်စတိုင်ပန်းချံမှာထူးထူးခြားခြားပြသထားတဲ့အတွက်လဲပရိသတ်တွေတအံ့တော်ဖြစ်ခဲ့ကြတာပါပစ္စလက်ဆန်တဲ့မိဘုံပွဲတော်လို့နာမည်ပေးထားတဲ့တရုတ်ရိုးရာမိဘုံပွဲမှာပဲတရုတ်သမိုင်းမှာထင်ရှားတဲ့ထရာကိုတာရွှင့်ရုပ်စစ်တီတော်တွေရဲ့ပုံတူမိဘုံတွေကိုလဲပန်းချံထဲမှာခင်းကျင်းပြသထားပါတယ်တရုတ်ဒဏ္ဍာရီတွေမှာထင်ရှားတဲ့မြောက်တရေကောင်းเจ้าကိုလဲမိဘုံတွေနဲ့ဆက်လန်းစင်တက်ဆင်ထားတာပါမလမ်းမကန်ကရေကန်အနီးမှာဆိုရင်လဲတရုတ်နိုင်ငံကပန်တာဝက်ဝံပုံတူမိဘုံတွေကိုတွေ့ရပါတယ်။တချိန်ကတောရဲတရိတ်ဆန်တွေ၊ရှားပါးသရဝါတွေနေထိုင်ရာဥယျာဉ်ဖြစ်နေလေ။တစ်ကလအုပ်တွေ၊သားပိုက်ကောင်းတွေ၊ရှင့်တွေ၊ငန်းတွေလိုတရိတ်ဆန်ပေါင်းစုံတရုတ်ဖော်ထားတဲ့မိဘုံတွေကိုလည်းဖန်တီးထားတာပါ။လန်ဒန်မှာတရဝင်းတရုတ်နှစ်သစ်ကူးပွဲတော်တွေကိုဖေဖော်ဝါရီလ14ရက်နေ့မှာကျင်းပလေးရှိပြီးတော့မိဘုံပွဲတော်ကိုတော့မတ်လ6ရက်နေ့အထိခင်းကျင်းပြသသွားမှာဖြစ်ပါတယ်ရှင်
။ကဘာတလာထူးခြားဆံများတရင်များအစီအစဉ်ကိုမခင်ဖြူတွင်နဲ့ကုသညုံတို့ကတင်ဆက်သွားတာပါရှင်ဒီစီစဉ်ကိုခုလိုတင်းငွေညပိုင်းမှာအတိထုတ်လွှင့်ပေးနေပြီပြန်လဲထုတ်လွှင့်ချက်ကိုတော့တင်းလာနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ဒီကနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါချန်ရှိနေတဲ့အချိန်တွင်တင်းအချင်းချုပ်ကိုမတ်တင်ငင်ထိုက်ကပြောပြပေးပါအောင်ရှင်
ကျေကျေပြန့်ပြန့်ဝေဖန်ခံရတဲ့မြောက်ကိုရီးယားရဲ့တာဝတ်ပြစ်ဒုံးရင်ပြစ်လွတ်မှုကိုဆွေးနွေးဖို့ဒီကနေ့တနင်္ဂနွေနေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီကအရေးပေါ်အစည်းအဝေးတည်းကျင်းပဖို့ရှိနေပါတယ်။မြောက်ကိုရီးယားတို့ကဂျိုရူတလုံးတည်ဆောင်သွားတယ်လို့ပြောဆိုထားတဲ့ဒုံးရင်တစ်စင်းကိုနိုင်ငံအနောက်ပိုင်းတရုတ်နယ်စပ်အနီးကဒုံချန်ရီဂျိုရူလွတ်တင်ရေးစခန်းကနေဒီကနေ့တနင်္ဂနွေနေ့မနေ့ခင်းမှာလွတ်တင်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကအာခတာတဲကိုဂျိုရူတလုံးလွှတ်တင်လိုက်တယ်လို့ပြောဆိုပြီးနောက်မှာတော့တောင်ကိုရီးယားနဲ့အမေရိကန်တို့ကလည်းဒုံးကျည်ရန်ကာကွယ်ရေးစနစ်တရချထားရေးဆွေးနွေးကြမယ်လို့တောင်ကိုရီးယားကာကွယ်ရေးဆိုင်ရာအရာရှိတွေကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ထိုင်ဝမ်ကျွန်းရဲ့နောက်တောင်ဘက်ကန်ယူရန်မြို့ထိုင်နန်းမှာလှုပ်ခတ်ခဲ့တဲ့အင်အားဖြင့်ငလျင်တန်ကနေအသက်ရှင်ချင်ရသူတွေကိုရှာဖွေဖို့ဒီကနေ့တနင်္ဂနွေနေ့မှာတော့ထောင်ထဲချီတဲ့ကုညီကယ်ဆယ်ရေးလှုပ်သားတွေအပြည့်အစည်းပုံကြီးကိုတူးဖော်ဖယ်ရှားနေကြပါတယ်။လူနှစ်တန်းကျော်နေထိုင်တဲ့ထိုင်နန်မြို့မှာပြီးခဲ့တဲ့စနေနေ့အာယုံမတက်ခင်ကအင်အား6.4မဂနီချူးရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်အနည်းဆုံး24ဦးသေဆုံးပြီး900ကျော်ဒဏ်ရာရခဲ့တယ်လို့လည်းအာဏာပိုင်တို့ကပြောပါရရှင်
။တရင်ချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးတော့တာပါဒီညအတွက်စီစဉ်ထုတ်လုပ်ရမှုဖြစ်ပြီးကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voidex Zonyak ဖြစ်ပါတယ်။ VOA American အတန်းရမနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းဒိုမီတာ24 30နဲ့40ရောကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေ။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.